Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။ KNY စီစဉ်ရဲ့2019ခုနှစ်မေလ29ရက်အင်္ဂါနေ့ညပိုင်းကိုတနင်္လာနေ့ညပိုင်း9:30စီစဉ်တွေကို American ပြည်တော်စုမြို့ရဲ့ Washington DC ကနေ9မီတာ24 25 51နဲ့ဒိုင်းနမီတာ190တို့ကနေကြားရထုတ်နေပါပြီရှင်။မနက်လောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ဒီကလာပါရှင်စမခင်ပြေးသေးပါ။အမေရိကန်သမ္မတအင်ဂျူရောအစံပေးပုဂ္ဂိုလ်လည်းဖြစ်တဲ့နောက်သမ္မတထရမ့်ရဲ့သမက်လည်းဖြစ်တဲ့ဂျရက်ကူစနာဟာဒီကနေ့ဇန်နဝါရီလရဲ့သမ္မတထရမ့်ဒီသမ္မတအဖြစ်နဲ့တရားဝင်တာဝန်တွေမထမ်းဆောင်တဲ့သတင်းပတ်တွေလိုလုံးကရုရှားဆရာအရာရှိတွေနဲ့လူမသိအောင်ဆက်သွယ်ပြောဆိုဖို့ကြိုးစားခဲ့တဲ့ဆိုတဲ့သတင်းမီဒီယာဖော်ပြချက်တွေကိုသမ္မတကကောက်ွယ်ပြောဆိုလိုက်ပါတယ်။ဒါကမြောက်ကိုရအစိုးရကတော့အစာချုပ်ပြည့်ပဲ့ထင်းဒုံးကျည်နောက်တဲ့စင်ကိုဒီကနေ့တနင်္လာနေ့စောပိုင်းလောက်ကထပ်မံပြုလို့ဆက်သလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံသားတွေမျိုးကိုကိုအောင်နဲ့သူစကြပြီးသွားပါမယ်ရှင်
။ကောင်းပါပြီရှင်။သူရအချော်ပြောင်စုမြန်မာရင်ကြီးလာခန်းပိတ်ပွဲတင်မှာကြားဖို့ရှိရတော့
အဲ့ဒီအာရတရားတွေကိုသုံးပြနိုင်မှာပါဒါလို့အနေနဲ့သက်သက်လက်လက်အမှန်ပြည့်တဲ့အဖြစ်ကိုကြောင်းလာနိုင်မှာဖြစ်ပါလေ
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါပြင်2019ခုနှစ်အတွက်ပြည်သူ့ဂုဏ်ရည်စုကိုဖောင်းတော်ဦးစီရတော်ဦးဆောင်တဲ့တွဲဖက်ကြောင့်ရသွားတဲ့တဲ့ရင်အိန္ဒိယမြန်မာနယ်စပ်တမူးမျိုးကနိုင်ငံတစ်ခုထဲကိုတရံသမားတို့ကဝင်ရောက်ပစ်ခတ်လို့လူပင်ဆုံးမှုရှိတဲ့တဲ့ရင်နဲ့ဒါမဲ့24နိုင်အတွင်းမြန်မာနိုင်ငံရဲ့ခိုင်ဆိုင်ရဒေတာကိုဖျက်ပြီးမိုရာဆိုက်ကလုန်းမုန်တိုင်းဝင်ရောက်တဲ့တဲ့ရင်ကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြသွားမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရတဲ့တဲ့ရင်ကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတအင်ဂျူရောအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့သမ္မတထရမ့်ရဲ့သမက်လည်းဖြစ်တဲ့ဂျရက်ကူစနာဟာပြီးခဲ့တဲ့ဇန်နဝါရီလတည်းဒီသမ္မတထရမ့်သမ္မတအဖြစ်နဲ့တရားဝင်တာဝန်တွေကိုမထမ်းဆောင်ခင်ပြည်ပတွေအလိုလိုကရုရှားဆူရအရာရှိတွေနဲ့လူမသိအောင်ဆက်သွယ်စကားပြောဖို့ကြိုးစားခဲ့တယ်လို့သတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကမစ္စတာကူစနာဘက်ကနေကောက်ွယ်ပြောဆိုလိုက်ပါတယ်ကူစနာဟာတိုင်းပြည်အတွက်အကောင်းဆုံးတာဝန်ထမ်းဆောင်နေသူတစ်ယောက်ဖြစ်တယ်လို့သမ္မတထရမ့်ကဒီတနင်္ဂနွေနေ့ညနေပိုင်းလောက New York Times သတင်းစာကိုပြောခဲ့ရပါတချိန်တည်းမှာပဲဒီသမ္မတရဲ့လက်ထောက်တွေနဲ့ရုရှားအစိုးရအကြားဆက်နွယ်မှုရှိရှိစုံစမ်းစစ်ဆေးမှုတွေကြောင့်အင်ဒီရောမှာပဏီနေချင်းအခြေအနေတွေဖြစ်ခဲ့တဲ့အပေါ်သတင်းမီဒီယာရဲ့ရေးသားချက်တွေကိုလည်းထုတ်နေတက်ခဲ့နေပါတယ်အရှိအလယ်ပိုင်းနဲ့ဥရောပကတိုင်းပြည်ချုပ်ကိုတွားရောက်ခဲ့တဲ့သူ့ရဲ့ကိုယ့်ရဲ့ကြာပထမဆုံးနိုင်ငံခြားစဉ်ဟာအမေရိကန်ပြည်ထောင်စုချက်ကောင်းမှုနဲ့အောင်မြင်မှုတွေရခဲ့တယ်လို့ဆိုပြီးအလုပ်ပြန်နေမယ်လို့ကြီးနားရရတဲ့တွေရှိခဲ့တဲ့အကြောင်းဒီတနင်္ဂနွေနေ့မနက်ပိုင်းကသူ့ရဲ့ဒုတိယလူမှုကွန်ရက်ဆာမင်တာမှာရေးခဲ့ရပါအဲ့တော့မှာတော့သူ့ရဲ့ထုံးစံအတိုင်းသတင်းမီဒီယာတွေကိုတိုက်ဆိုင်ရေးသားပါတယ်အင်ဂျီရောကပေါက်ကြခဲ့တယ်လို့ဆိုတဲ့သတင်းချက်နဲ့အများပြားဟာသတင်းမီဒီယာအတူရောင်တွေရဲ့လှုပ်ချံပြောဆိုမှုတွေပဲဖြစ်တဲ့ဆိုတာယူဆနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။အဲ့ဒီအတူရောင်သတင်းမီဒီယာတွေရဲ့သတင်းရင်းမြစ်တွေမှာအပြည့်မဖော်လို့တဲ့သတင်းရင်းမြစ်တွေလို့ရေးထားပြီးအဲ့ဒါကတော့တကယ့်သတင်းရင်းမြစ်တွေမရှိဘူးဆိုတာကိုဖော်ပြနေတာပဲဆိုပြီးတော့လည်းအဲ့လိုရေးသားခဲ့ကြတဲ့အတူရောင်သတင်းမီဒီယာတွေဟာရန်သူတွေဖြစ်တယ်လို့ဆိုပြီးသမ္မတထရမ့်ကရေးသားခဲ့ပါတယ်ရှင်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာလွန်ခဲ့တဲ့သတင်းတက်ကကျင်းပတဲ့ဂီတဖျော်ဖြေပွဲတစ်ခုကိုဘုံခတ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးအသက်23နှစ်ရွယ်မျိုးသားတဦးကိုဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါရယ်။ဒါကြောင့်ဗြိတိန်နိုင်ငံမှာဖမ်းဆီးထားသူအရေအတွက်ဟာအခုဆိုရင်14ယောက်ရှိသွားပါပြီ။ Greater Manchester ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာတော့ဒီကနေ့ဖမ်းဆီးမှုကို Shoham by C အရမှာဖမ်းဆီးခဲ့တာဖြစ်ပြီးအဲဒီလူကိုအကြမ်းဖက်ဝါရဇွဲတိုက်ခိုက်ရေးဥပဒေကိုချိုးဖောက်တယ်ဆိုတဲ့တင်ပြနဲ့ဖမ်းဆီးခဲ့တာဖြစ်ပါရယ်။တနင်္လာနေ့နေ့တော့လည်း Manchester မြို့ Old Trafford အရင်နဲ့ Gordon အရင်မှာဖမ်းဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့လည်းအလားတူကြေညာချက်တွေထုတ်ပြန်ခဲ့ပါရယ်။မေလ22ရက်နေ့က Manchester မြို့မှာကျင်းပခဲ့တဲ့ American Pop Asura Ariana Grande ရဲ့ဂီတဖျော်ဖြေပွဲအပြီးအတင်းကန်ဘုံကွဲတိုက်ခိုက်မှုကြောင့်လူ22ယောက်သေဆုံးပြီးတရားစွဲဒဏ်ရာရခဲ့ပါရယ်။ဘုံကွဲတိုက်ခိုက်သူဟာ Manchester မြို့မှာနေထိုင်တဲ့အသက်22နှစ်အရွယ်ဆာမန် ABD ဖြစ်တယ်လို့ရဲကထုတ်ဖော်ခဲ့ပြီးဘုံကတိုက်ခိုက်မှုမလုပ်ခင်နောက်ဆုံးသတင်းပတ်တွေအပြင်သူ့ရဲ့လှုပ်ရှားမှုတွေအားလုံးကိုစူးစီးပြီးဘသူတွေပါဝင်လဲဆိုတာကိုသိရဖို့အတွက်လှုပ်ဆောင်နေကြပါလေ။စုံစမ်းစစ်ဆေးမှုအပြင်စုစုပေါင်း16ယောက်ကိုဖမ်းဆီးခဲ့ပြီးအမျိုးသမီးတဦးနဲ့ကလေးတဦးကိုတော့ဆွဲချက်မတင်မဲ့ပြန်လွှတ်ပေးခဲ့ပါရယ်။ ABC ရဲ့ဖခင်နဲ့ညီကိုတော်ဆက်သူကိုတော့လက်ပြနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကဖမ်းဆီးခဲ့ပြီးအဲဒီမှာထိန်းသိမ်းထားပါရယ်။သူ့ရဲ့အကိုဖြစ်တဲ့ Hashim ဟာ ABC ရဲ့အစီအစဉ်တွေကိုတည်နေခဲ့တယ်လို့ပြောပါရယ်။စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတဲ့အချိန်ထဲမှာပဲဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးချင်းချောက်မှုအဆင့်ကိုအမြင့်ဆုံးချရှိရမှာနေစနေနေ့ကနေရှင်းချခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောပါရယ်ခင
်ဗျာ။ဂျာမနီနိုင်ငံအနေနဲ့တခြားနိုင်ငံတွေအပေါ်အပြေအဝအားကိုးအားစားပြုနိုင်တဲ့အချိန်ကာလကိုဆုံးသွားခဲ့ပြီလို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကပြောဆိုလိုက်ပါရယ်။ G7 ဆက်မှုအရာကြီးခုနှစ်နိုင်ငံနဲ့မြောက်တလန်တစ်စာချုပ်ညီတို့အဖွဲ့ဝင်တွေကြားအခြေတင်ဆွေးနွေးမှုတွေအပြီးတနင်္လာနေ့ကမြူနစ်မြို့မှာကျင်းပတဲ့ဒုတိယဆွေးနွေးပွဲမှာအဲ့ဒါလို့ပြောတာပါ။ ဝန်ကြီးချုပ်ဖြစ်သူကအချိန်ထက်မှအယူဆရဖို့ကြိုးစားနေတဲ့မစ္စမာခေါကဥရောပပြည်သူတွေအနေနဲ့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့တခြားနိုင်ငံတွေနဲ့မဟာမိတ်အဖြစ်လက်တွဲသွားရမှာဖြစ်ပေမဲ့လို့ကိုယ့်ရဲ့အနာဂတ်ကိုယ့်ရဲ့ကံကြမ္မာကိုတော့ကိုယ့်ဘာသာထပ်တီးရမှာဖြစ်တယ်ဆိုတာနားလည်ရလိမ့်မယ်လို့ပြောဆိုသွားပါတယ်ဒီကနေ့သတင်းပတ်ချက်အီတလီနိုင်ငံဆစ်စလီမြို့နဲ့ဒေါ့ချာနိုင်ငံပရက်စင်မြို့တွေမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေအတွင်းဒီတို့မှာမိတ်ဆိုင်ရာရေးကိစ္စတွေ၊ကုန်သွယ်ရေး၊ဝေရှားရေးနဲ့ရာသီဥတုပြောင်းလဲလာမှုကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့သဘောထားကွဲလွဲမှုတွေရှိခဲ့ပြီးတဲ့နောက်မစ္စမာခေါကအခုလိုဆက်ဆက်ပြီးပြောကြတာပါ။ EU ဥရောပသမဂ္ဂလည်းကနေဒီနိုင်ငံခွဲထွက်ဖို့ပြင်ဆင်နေတာနဲ့အမျှဂျာမနီနေနဲ့ပြင်းထန်တဲ့ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်သွားတယ်လို့ဂျာမနီဝန်ကြီးချုပ်ကကြေညာနေတာပါ။တော်တဲ့သူတို့ကတော့မစ္စမက်ကင်းရဲ့မက်ချစ်စကားဟာဥရောပနဲ့အမေရိကန်အစိုးရအကြားတတိမမာပွဲလွဲမှုအဖြစ်မြင်ဆနိုင်တယ်။အမေရိကန်ပြည်ထောင်စုမှာထရန့်တမရဖြစ်လာတာနဲ့ EU ထဲကနေဗြိတိန်ခွဲထွက်ဖို့ရှိနေတဲ့အခြေအနေအောက်မှာ EU ရဲ့နိုင်ငံဆိုင်ရာမူဝါဒတွေပိုမိုခိုင်မာအားကောင်းလာအောင်လှုပ်ဆောင်ချင်လို့ရတယ်လို့တုံ့တက်ပြောဆိုကြပါရဲ့ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်ခေါင်းဆောင်တွေကိုအကြမ်းဖက်ဝါဒနဲ့အစွန်းရောက်ဝါဒကိုတိုက်ဖျက်ဖို့အတွက်စီးလုံးညီညွတ်ဖို့လိုအပ်တယ်လို့ပြောပြီးရပ်ပိုင်းတင်မှာပဲအမေရိကန်အနောက်မြောက်ပိုင်းအော်ရီဂွန်ပြည်နယ်ပေါ့တ်လန်းမြို့ကယထားပေါ်မှာအမျိုးသားတဦးကဆယ်ကျော်သက်အရွယ်အမျိုးသမီးနှစ်ဦးကိုမွတ်စလင်ဆန့်ကျင်ရေးစကားတွေနဲ့တိုက်ခိုက်ပြောဆိုခဲ့ပါတယ်အိမ်နောက်သူ့ကိုဟန်တားဖို့ကြိုးစားတဲ့လူတွေကိုဒါနဲ့တိုက်ခိုက်ခဲ့တာကြောင့်နှစ်ယောက်တည်ဆုံးပြီးတယောက်တန်ရောက်သွားပါတယ်ဒီလိုမျိုးအမုန်းတရားကိုအခြေခံတိုက်ခိုက်မှုတွေကိုသူ့ရဲ့လူမှုအတိုင်းဝိုင်းတွင်းမှာရောအမေရိကန်နိုင်ငံတစ်ဝန်းလုံးမှာပါဘယ်နေရာမှမလက်မခံနိုင်ဘူးလို့ဒေတာရင်းနဲ့ပြည်နယ်အာဏာပိုင်ကြီးအပြင်အမေရိကန်နိုင်ငံတဝိုင်းကကျင်းပချက်တွေထုတ်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ဖြစ်တင်ခဲ့ပါတယ်။ယထာဝမှာပါတဲ့ဆက်ကျော်သက်အရွယ်အမျိုးသမီးနှစ်ဦးတည်းကတဦးကမွတ်စလင်တွေရဲ့ဒလိထုံးစံအတိုင်းခေါင်းမူးခြုံတာဖြစ်ပြီးတော့တိုက်ခိုက်တဲ့သူကအမုန်းတရားကိုအခြေခံတဲ့စကားလုံးတွေကိုတုံးပြီးအကြောင်းအရာတွေအများပြားကိုပြင်းပြင်းထန်ထန်တိုက်ခိုက်ဝေဖန်ပြောဆိုခဲ့တာဖြစ်တယ်လို့ပေါ်လန်းမြို့ရဲတပ်ဖွဲ့ကပြောပါတယ်။မုန်းတရားတွေကိုအခြေခံတဲ့စကားလုံးတွေနဲ့တိုက်ခိုက်ခံရတဲ့ယထာဘုံကမွတ်စလင်ခီးတဲ့နှစ်ယောက်ဘက်ကရက်တီပင်းရင်လူနှစ်ယောက်အသက်ဆုံးရှုံးသွားတယ်လို့ပေါ့တ်လန်းမြို့တော်ဝန်ထက်ဝီလာကပြောပါတယ်။အော်ရီဂွန်ပြည်နယ်အုပ်ချုပ်ရေးမှူးကိတ်ဘရောင်းကလည်းဒီတိုက်ခိုက်မှုကြောင့်သူ့အနေနဲ့အထူးပဲခြေကွဲဝမ်းနေရတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။ New American Sun ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 12395ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 93239ဆိုင်းတိုမီတာ58 kHz 5885စနီတန်နူးနေမှာဆိုင်းလမ်းမီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတနင်္လာနေ့ညနိုင်ငံသားသတင်းတွေကိုတင်ပြပေးနေတာပါရှင်။မြောက်ကိုရီးယားဆွေရဟာတာတိုပြည်ပေကင်းကျွန်းကျူတာစင်ကိုဒီနေ့တနင်္လာနေ့အစောပိုင်းကထပ်မံပြစ်လို့ဆက်တက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေမဲချက်တွေကိုဆက်လုပ်ဖို့ G7 ဆက်မှုအင်အားကြီးနိုင်ငံတွေကတောင်းဆိုလိုက်ပြီးရပ်ပိုင်းကြမှာပဲအခုလိုဆက်တက်ပြစ်လို့လိုက်ကြပါ။ဒီဆက်တက်မှုကတော့မြောက်ကိုရီးယားရှိတဲ့ကံယူတဲ့ဝန်ဆန်းမှုအမှုမှာလုပ်ခဲ့တာဖြစ်တယ်လို့ Pacific Data ဆိုင်ရာအမေရိကန်ကုကဲကြီးဌာနကပြောပါတယ်။ဂျပန်နိုင်ငံရဲ့ပြည်ထောင်စုစီးပွားရေးဆောင်အဖြစ်တည်ထားတဲ့ဂျပန်ပြည်နယ်ထဲချမှတ်သွားခြင်းဒီတုန်းကလေထဲမှာ6မိနစ်ကြာလောက်ရှိနေခဲ့တာကိုအမေရိကန်ကုကဲရေးဌာနကဖန်ယူသိရှိခဲ့တာပါဒီတုန်းကအမေရိကန်ပြည်ထောင်စုအတွက်တော့ချိန်ချမှုမဖြစ်တော့ဘူးလို့လည်းဒီကုကဲရေးဌာနကပြောပါတယ်ဒါပေမဲ့အခုလိုနောက်တစ်ချိန်တုန်းကဆက်တမှုအတွက်ဒေါ်လာထွက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မြောက်ကိုရီးယားလုံရက်ကိုတုံ့ပြန်သွားမယ်အကြောင်းသတိပြုပြောဆိုထားပါတယ်အမေရိကန်ဆူရနဲ့လက်ကျွဲပြီးမြောက်ကိုရီးယားကိုဟတ်တားနိုင်တဲ့ဒီလက်တွေကိုခိုင်ခိုင်မာမာချမှတ်လှုပ်ဆောင်သွားတယ်လို့ခြေတော်ဦးကြီးချုပ်ကဒီဂျပန်ရုပ်သံကနေတစင်ပြောသွားပါတယ်။မြောက်ကိုရီးယားဆူရနဲ့ကောင်းဆောင်ကင်ကြော်ရုပ်အပေါ်ပြည်ပြည်ထန်ထန်စကလုံးတွေသုံးပြီးတော့ပြစ်တင်ရှုံချနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုရအနေနဲ့ကတော့မြောက်ကိုရီးယားကိုဘယ်လိုတုံ့ပြန်မလဲဆိုတဲ့ခိုင်မာတဲ့မူဝါဒအခုအချိန်ထိချမှတ်လှုပ်ဆောင်တာမရှိသေးပါဘူးရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာဝကျွန်းကမာရာဝီမြို့ကိုတင်ယူနိုင်ဖို့အတွက်အစိုးရတပ်တွေတရင်တပတ်ကြာထိုးစစ်ဆင်နေတဲ့အချိန်မှာ IS အဖွဲ့တွေနဲ့ဆက်ဆက်နေတဲ့စစ်သေးကြတွေဘက်ကလည်းအပြင်းအထန်ဆက်ပြီးတော့ကုကံကာကွယ်နေပါတယ်။ဖိလစ်ပိုင်စစ်တပ်ကရဟတ်ရင်တွေအမြောက်တွေအထူးတပ်ဖွဲ့တွေနဲ့ဒီတပုံတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲအကျဉ်းတပုံတွေနဲ့အစိုးရတပ်သား100လောက်တိစုံခဲ့ပြီးတနင်္လာနေ့မှာတော့မာရဝီမြို့နားမှာကုမြခံထားတဲ့အရသား6ယောက်ရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ပါတယ်။တပုံတွေကမာရဝီမြို့ကိုလွန်ခဲ့တဲ့တပတ်ကသိမ်းယူပြီးအဆောက်အုံတွေကိုမိရှုခဲ့ပြီးတဲ့နောက်ဖိလစ်ပိုင်သမ္မတရော်ရီဂိုဒူတာတေကမန္တနာကိုကျွမ်းမဆုပ်ချွေးကျင်ညာခဲ့ပါတယ်။ဒါပြင် community ရဲ့ New People's Army ကိုလည်းသူတို့ဘက်ကလုပ်နေတဲ့တောက်ကြချက်ကိုဆုံးသတ်ပြီးအစိုးရနဲ့အတူလက်တွဲဖို့တောင်းဆိုလိုက်ပါတယ်။မာရဝီမြို့မှာဖြစ်နေတဲ့တိုက်ပွဲတွေကသက်တမ်း17လပါရှိသေးရဲ့ သမန်ဒူတာကရဲ့အစိုးရအဖွဲ့အစည်းမှာဖလပိုင်တနိုင်ငံလုံးတက်ပါဆွေးနွေးကြချိန်ဆမှုဖြစ်တယ်လို့ Eastwood Institute ဌာနရဲ့အကြီးအကဲသူတွေဒီ Jared Finning က VOA ကိုပြောပါတယ်ဖလပိုင်အစိုးရတက်တွေကစစ်သွေးကြွတွေဒီ is Nolan Hibling ကိုဖမ်းဖို့ကြိုးစားခဲ့ပြီးတဲ့နောက်အခုလိုအကြမ်းဖက်မှုတွေဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ကနိုင်ငံနဲ့အိန္ဒိယနိုင်ငံအရှိတ်အကန်ဒီအရှိတ်ချန်ဒီတာတွေမှာဒီလူပေါင်း200ကျော်နေတာသိဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းဟာဒီနေ့တင်လာနေပါတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်သွားပါတယ်မူလဝဒထမင်းချက်တွေအရနောက်ထပ်အမှုအဖြစ်ထံရွာသွန်းနိုင်ပါသေးတယ်အပူပိုင်းဒေသတစ်ခုဖြစ်တဲ့ဒီနေ့ကနိုင်ငံမှာမုန်တိုင်းကြောင့်ရေကြီးပြီးမြေကျော်ရွာတွေကြောင့်ဒီနေ့ရက်ပိုင်းတွေအတွင်းမှာလူပေါင်း169ယောက်သိဆုံးခဲ့တဲ့အကြောင်းဒီနေ့ကအစိုးရကပြောပါတယ်အိန္ဒိယနိုင်ငံအရှိတ်ပိုင်းဘီဟာပြည်နယ်မှာလည်းပေါ်လိုက်တော့တိုင်းတချို့ပြူကြပစ္စည်းအားဓမ္မမုတ်ဒီမိုးကျွတ်ဖြစ်ခရရာကြောင့်တိဆုံးသူ24ယောက်ရှိခဲ့ပါတယ်။ဒီနေ့ကတည်းကကြီးရွာအများပြားမှာနေအိမ်ခေါင်းမိုးတွေအထိရေတက်နေပြီးတော့လမ်းပန်းဆက်သွယ်မှုတွေလည်းပြတ်တောက်နေပါတယ်။လူတစ်သုံးခွက်လောက်ရေပြည့်တဲ့ခံနေရပြီးအများစုဟာဒီဝါဝါဆိုက်ပျိုးခင်းတွေမှာအလုံးလုံးကိုင်နေကြတဲ့အလုပ်သမားတွေဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ကိုလိုမိုမျိုးကနေရှိတောင်ပဲဝါဝါတိကဆက်ပြီးရသေးတာအေဂါလာဝက်မှာရှိတဲ့ကြီးရွာသားတွေအနေနဲ့မကြခင်ကြတိုင်းတွေအတွင်းရေပြေတက်နိုင်ပွဲမရှိတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်ရှင်
။ဒီကနေ့ဟာအမေရိကန်ပြည်အောင်စုမှာစာဆုံးသွားတဲ့စစ်တီတွေကိုဂုဏ်ပြုတဲ့ Memorial Day အောက်မြင်ပွဲနေ့ဖြစ်ပါတယ်။တိုင်းပြည်အတွက်အသက်ဆုံးတောင်းဆန်ဆောင်ခဲ့ကြတဲ့စစ်တီအမျိုးသားအမျိုးသမီးတွေကိုအောက်မြင်သတိရကြတဲ့နေ့ဖြစ်တယ်လို့ဒီစစ်တီရဲ့မိသားစုတွေအမေရိကန်ပြည်အောင်စုကြီးကိုဘုရားသခင်ဆောက်ရှောက်ပါကောင်းချီးပေးပါလို့သူစုတောင်းတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကကီတာဆာမင်နာမှာဒီကနေ့ရေးသားထားပါတယ်အမေရိကန်ပြည်အောင်စုဟာရေဆန်းတက်တူရှိသူတွေကြောင့်လည်းအမေရိကန်ပြည်အောင်စုကြီးကလွတ်လပ်တဲ့တိုင်းပြည်တစ်ခုဖြစ်လာခဲ့တယ်လို့လည်းသမရကပြောပါတယ်သမရထရမ့်ကအခုဒီကျွန်တော်တို့အတန်လွှင့်နေတဲ့အချိန်မှာဝါရှင်တန်မြို့အပြင်ဘက်ကအာလင်တန်မြို့သားစစ်တင်းကြိုင်းမှာဒီကျင်းပနေတဲ့အနောက်ဒရာစစ်တီရဲ့ဂူဘိတ်မှာလမ်းတူတန်းွေချအခမ်းအနားကိုတက်ရောက်မှာပါအမေရိကန်ကြီးအတော်များများအတက်တော့ဒီကနေ့ဟာလူရာသီစတင်နေနေ့အဖြစ်လဲအကြမ်းင်းအဖြစ်သတ်မှတ်ထားပါတယ်တရားဝင်ကတော့အမေရိကန်သမိုင်းတစ်လျှောက်မှာစစ်မှုထမ်းစဉ်အတွင်းစာဆုံးတဲ့သူတွေကိုဂုဏ်ပြုဖို့အတွက်မေလနောက်ဆုံးသတင်းပတ်ရဲ့သတင်းလာနေကိုအောက်မေ့ဝင်နေဖြစ်နေသတ်မှတ်ခဲ့တာဖြစ်ပါရယ်ခင်ဗျာ
သတင်းလာနေညပိုင်းထိုင်တန်းရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မြင်တာ burmese.voanews.com နဲ့ Facebook ဆက်မြင်တာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တရားနေကြရတဲ့အားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်မြန်မာနိုင်ငံပဋိပက္ခတွေအတွင်းတစ်ဖက်တစ်ဖက်ရှိနေတဲ့အာဃာတတရားတွေကိုစွန့်ပစ်ပြီးညီညာရေးလုံခြုံရေးမှာအားလုံးပါဝင်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့လုပ်တဲ့ဒုတိယအကြော့ဒီတောင်စုညီညာရေးညှိလာခံပိတ်ပွဲမှာပြောတော်ပါတယ်။တစ်ချိန်တည်းမှာပဲညီညာရေးလုံခြုံရေးအပြင်းမရောက်တဲ့သူတွေလည်းညီညာရေးဖြစ်စဉ်မှာပါဝင်နိုင်ဖို့အမြဲတကာဖွင့်ထားပါတယ်လို့လည်းတမတော်ကိုယ်စားလှယ်ကညှိလာခံအပိတ်မင်းခွန်မှာပြောခဲ့ပါတယ်။ညီလာခံကကိုရင်သတင်းတော်ယူနေတဲ့ VOA သတင်းထောက်မမေခါကနောက်ဆုံးရက်ညီလာခံနောက်ဆုံးရက်သတင်းကိုပေးပို့ထားပါတယ်။
ရင်းရင်းရိပ်ရိပ်ရဲ့အနာဂတ်ကိုတက်တွက်လက်လက်ရှောင်းလန်းကြဖို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကညီလာခံအပိတ်မိန်ပေါ်မှာတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။အာဃာတတရားတွေထားနေလဲဆိုရင်လိုချင်တဲ့လမ်းကိုမရောက်နိုင်ဘူးလို့လည်းတော်ဆန်းစုကြည်ကပြောတော့တာပါ။ဘာ
လို့လဲ။ဒီလမ်းတွေကိုသိကွေးလေးလာ။ရန်နဲ့တင်တဲ့အဲ့ဒီအာဃာတတရားတွေကိုသုံးပြနိုင်မှာပါ။ဘာလို့အနေနဲ့တက်တွက်လက်လက်အာမခံတဲ့ရှင်းကိုရှောင်းလန်းနိုင်မှာဖြစ်ပါတယ်။
၆ရက်ကြာကျင်းပခဲ့တဲ့ညီလာခံအတွင်းမှာတော့နိုင်ငံရေးစီးပွားရေးမြေယာလူမှုရေးနဲ့လုံခြုံရေးစတဲ့ကဏ္ဍ၅ခုမှာအကြောင်းအရာ၄၀ကျော်ကိုဆွေးနွေးခဲ့ကြတာပါ။အဲ့ဒီအထက်ကမှအချက်၃၀ကျော်သဘောတူညီချက်ရခဲ့ပြီးဒီကနေ့စိတ်ပွဲမှာသက်ဆိုင်ရာအစုဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီသဘောတူညီချက်တွေကအမျိုးသားရင်ကြားစင်ရေးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတို့အတွက်အရေးကြီးတဲ့လမ်းတစ်ခုဖြစ်တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်ဖို့ကိုလည်းပြောသွားတာပါ
မြန်မာကန်ကြီးတွေကိုရောက်ရှိကြတဲ့အခွင့်အရေးတွေဒီပုဂ္ဂိုလ်တွေကိုလည်းစမားရုံးနဲ့အတူတကွတစ်ဖက်ကူပါပြီးစမိုင်းပင်ကြားရေးခဲ့တဲ့လူများနဲ့လူများကြီးမှပါဝင်ကြလို့အလေးနဲ့ဖိတ်ခေါ်ပါကြောင်းပြောကြလိုပါတယ်
ဒီကနေ့ပွဲမှာဥက္ကဋ္ဌအနေနဲ့ဆောင်ရွက်ခဲ့တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နိုင်ရကပုံမူကြီးခွန်ဥက္ကာကတိုင်းရင်းသားပေါင်းစုံမပါလို့ဝေဖန်မှုတွေရှိနေတဲ့ပင်လုံညီလာခံကျင်းပမှုနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။ဒါဆိုအကောင်အထည်ပေါ်တဲ့နေရာမှာဆဲဆဲဝင်ဝင်မရှိသေးတဲ့အင်အားစုများနဲ့ပုဂ္ဂိုလ်များအနေနဲ့ကတော့ကျွန်တော်တို့ရဲ့ညီလာခံကမပြည့်စုံဘူး။အားနဲ့နေသေးတဲ့အစားဖြင့် မိဘဒီကားတာဒါဆိုလေဒါပါပဲဘုဘောဒီလူလာကလည်းအောင်မှုအချိန်လုံးတော့ဆက်သားမှာကျမ်းပါတော့မဟုတ်ပါဘူးလို့ပြောပါတယ်
ဒီအောင်တို့ငင်းရည်ပေါ်ဆောင်မှုကူးတဲ့ကော်မတီ UPDJC ဥက္ကဋ္ဌဖြစ်တဲ့ဒုတိယဘုတ်ချုပ်ကြီးရာပြေကတော့ငင်းရည်ဖြစ်စဉ်အပြင်ဘက်ရောက်နေသူတွေအခုငင်းရည်ဖြစ်စဉ်မှာပါဝင်လာဖို့အများနဲ့တကားဖွင့်ထားတာမျိုးပါဝင်လာကြဖို့တိုက်တွန်းသွားပါတယ
်။ဟောငင်းရည်ဖြစ်စဉ်ရဲ့အပြင်ဘက်မှာလက်ရှိနေတဲ့စားတို့၊တနက်ကန်၊ဆဲသာအခွဲတင်းရမှုတွေငင်းရည်ဖြစ်စဉ်မှာပါဝင်လာအောင်သူတို့ကြိုးစားဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒီလိုတိုက်တွန်းသွားပေမဲ့လည်းအခုတိုက်ပွဲတွေဖြစ်နေတဲ့မြောက်ပိုင်းအဖွဲ့နဲ့ဘလို့ငင်းငင်းရေးဆောင်ရွက်မလဲဆိုတာကိုတော့တိတိကျကျထုတ်ဖော်ပြောဆိုခဲ့တာမရှိသလိုမင်းများနာပါလေဘလို့လုပ်ငန်းစဉ်တွေချမှတ်ထားတယ်လဲဆိုတာကိုဖြေကြားခဲ့တာမရှိခဲ့ပါဘူး။ညီလာခံနဲ့ပတ်သက်လို့ကတော့အားရကျေနပ်တယ်လို့ပြောဆိုကြသူတွေရှိနေသလိုလိုအပ်ချက်တွေရှိရမှုနောက်ထပ်ညီလာခံတွေမှာစူးစမ်းလှုပ်ဆောင်ဖို့လိုနေသေးတယ်လို့ထုတ်ပြသူတွေလည်းရှိနေပါသေး။တအောင်းကလောင်အမျိုးသားပါတီကဒီလိုလို့တော့ကိုယ်တည်းဒေါ်နန်းမိုးကတော့ညီလာခံနဲ့ပတ်သက်လို့အခုလိုသုံးသပ်ခဲ့ပါတယ
်။ဒေါက်တာပိုင်းနာအားလုံးရဲ့ကိုစားပြုစာတိုင်းမဖြစ်သေးတဲ့အတွက်ကြောင့်မလို့ဆန်ဒရပါဆန်ကတော့ပိုင်းနာတွေကိုစားပြုနိုင်မှာမဟုတ်ဘူး။ဒါဖြစ်လို့လည်းဆိုတဲ့အခါကျတော့အမျိုးသားအဆင့်ဆွေးနွေးပွဲမှာပိုင်းနာရအကုန်လုံးမလုပ်နိုင်တဲ့အတွက်ကြောင့်မလို့စာတိုင်းမတက်နိုင်တဲ့အတွက်ကြောင့်မလို့ဆန်ဒရပါဆန်တော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူး
။အခုကျင်းပပြီးပြီးခဲ့တဲ့ဒုတိယအကြော်ကင်းလုံးညီလာခံမှာစင်းရည်တည်ထူနိုင်တဲ့လူ30ကျော်ကိုလွတ်တော်မှာအတည်ပြုချက်အနေနဲ့ထားပြီးတရားစုသဘောတူစာချုပ်အစိတ်ပိုင်းတစ်ခုအနေနဲ့လက်ခံထားရှိမှာဖြစ်ပါတယ်။ခွဲမထွက်ရဆိုတဲ့အတုံးလုံးနဲ့စရယ်တက်မော်ဆိုင်ရာကိစ္စတွေအပါအဝင်သဘောတူညီချက်မရသေးတဲ့အကြောင်းအရာတွေကိုတော့နောက်တစ်ချိန်ညီလာခံမှာဆက်လက်တွေ့မိသွားဖို့ရှိပါတယ်ရှင်။
အမေခါတင်ပြဖို့တော့ပါ။ခုတော့တမိုးမျိုးကအိမ်နေထဲကိုတနက်နေ့ဝင်ပြတဲ့တင်ထဲလဲအောင်ပါ။အိန္ဒိယမြန်မာနယ်စပ်တမူးမြို့နတ်မဟာလုံးကအိမ်အိမ်အထဲကိုတနတ်သမားတအူးကဝင်ရောက်ပြစ်ခတ်တာကြောင့်စီလီနဲ့ညကလူတအူးတွေဆုံးပြီးတော့တအူးတန်ရရခဲ့ပါတယ်မြန်မာနိုင်ငံတမူးမြို့နဲ့အိန္ဒိယနိုင်ငံမိုရင်းမြို့မှာဒီတစ်လအတွင်းပြစ်ခတ်မှုနှစ်ကြိမ်ဖြစ်ပွားပြီးလူ၂ယောက်တေဆုံးခဲ့တယ်လို့အနည်းဆုံးဘုံးပေါက်ပွဲမှု၅ကြိမ်ဖြစ်ခဲ့ပါတယ်အိန္ဒိယမြန်မာနယ်စပ်ကလုံခြုံရေးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့အိန္ဒိယမြန်မာနယ်စပ်ကုန်းတွယ်ကြီးရဲ့အဓိကဌာနတစ်ခုဖြစ်တဲ့စကိုင်းတိုင်းဒေသကြီးတမူးမြို့မှာမကြာခဏဆိုသလိုဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့ရတာကဒီရက်ပိုင်းအတွင်းမှာအမည်မသိတပ်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်လူသေဆုံးခဲ့သည့်ထပ်မံဖြစ်ပွားခဲ့ပါတယ်ဒီပစ်ခတ်မှုဟာတမူးမြို့နန်းပါလုံအမှတ်73မြို့မရက်ကွက်မှာဖြစ်ပွားခဲ့ပြီးအခင်းဖြစ်ပွားပုံကိုတမူးမြို့ကတယောက်ဖြစ်တဲ့ဦးမြင့်စောကအခုလိုပြောပါတယ
်မနေ့ကနေ့နေ့ည7:30ဆိုင်ကနေ့စီးနေအဲ့ဒီအင်းဒီတဲ့ဒါပေရှိချင်တဲ့သူအိမ်ကိုဒီဘောက်ကနေဝင်တာဝင်ရအစီအလမ်းနဲ့ခြံဝန်းပြနေတဲ့ဘောက်ကနေဝင်မှာတကားထောက်တာပေါ့နော်အဲ့ဒီအင်းဒီတဲ့ကတကားဖွင့်ကြည့်တယ်သူမတင်ကားရလို့ချလို့ပြန်ပြိတ်တာပေါ့အဲ့တကားကစိတ်ရစိတ်မရပဲနဲ့ကြက်နေတဲ့ကောင်ကလက်သမိုက်ဓာရတဲ့ဆီမှာအဲ့ဒီအမြင်လာတဲ့ပုံကူကြီးကအဲ့ဒီသမက်ခေကြီးကိုတက်သွားတယ်အဲ့အင်းဒီမှာတန်ရကိုပြစ်ပေါ့အင်းဒီကအဲ့အဲ့ညာကလည်းရှင်းသွားတယ်ဒီကနေ့မှာတရားတစ်ချက်အဲဒီကနေ့ကတမူးကြီးပြောမှာပြတော်လေးတက်တာနေရာကိုအဲဒီကနေ့ရောဆက်ကုန်းနဲ့ဒီမူတဲ့ရေးချက်နဲ့
တည်ဆုံးသူဟာဥအမှုတဲခေါ်ဥချစ်ထွေဖြစ်ပါတယ်အထင်းဖြစ်ပေါ်တဲ့နေအိမ်ဟာနန်းဖာလုံးရဲစခန်းအနီးမှာတည်ရှိပြီးတနက်သမားဟာပြစ်ခတ်ပြီးတဲ့နောက်စိုက်ကယ်နဲ့တမူးမျိုးဘက်ကိုထွက်ပြေးလွမြောက်သွားတယ်လို့လည်းပြောပါတယ်ဒီလိုပောက်ကွဲမှုတွေပြစ်ခတ်မှုတွေမကြာခဏဖြစ်ပွားနေတာကြောင့်တမူးမျိုးကံတွေဟာစိုးရိမ်ထိတ်လန့်နေကြကြောင်းလည်းပြောပါတယ်
ကျားတဲ့မဟုတ်ဘူးပေါက်ဖွင့်မှုမှားတယ်ဖြစ်တယ်ဗျာနော်ပေါက်ဖွင့်မှုမှားတယ်ဆိုတာတမူးမှာတုံးနေဖြစ်တယ်ဗျာဘောလုံးမှာနေဖြစ်တယ်ဗျာနောက်ဒါ29နှစ်ရဆိုရင်ပြစ်ခတ်မှုဖြစ်တယ်ဗျာဒီစုံနေရအဲ့တော့ကျွန်တော်တို့ကဒီလိုမျိုးကိမိတာပေါ့ဗျာတမူးဒီကူကားတွေကဒီစီးကံကံနဲ့နေရတာဟုတ်သူ
တမူးမျိုးနဲ့မျိုးမဂျက်စကံမှုသူရဲမှုဇော်ထွန်းကစနေနေ့ညကပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်စုံစမ်းတော့မှရှိပါတယ်အင်းညပြေဖို့တော့များတာပေါ့ဒီစားတော့ပြောလို့မရသေးဘူးကျွန်တော်လည်
းဒီလ16ရက်နေ့21ရက်နေ့အတွင်းမှာတမူးမြို့မှာဘုံ3ကြိမ်ပေါက်ကွဲခဲ့သလိုမိုးရင်းမြို့မှာ2ကြိမ်ပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်မေလ20ရက်နေ့ညနေခင်းမှာတော့မိုးရင်းမြို့အမှတ်1ဂိတ်အနီးမှာအမည်မသိစိုက်ကဲသမား2ယောက်ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်မျိုးသမီးတစ်ယောက်တေဆုံးခဲ့ပါတယ်သူရဲမှုဇော်ထွန်းကတော့တမူးနဲ့မိုးရွေးမှာပေါက်ကွဲတာနဲ့ပြစ်ခတ်တာတွေဟာမကြာခဏဖြစ်ပွားနေပြီးလုံခြုံရေးထိန်းသိမ်းနိုင်ဖို့ဆိုရင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းပြောပါတယ်
။ဟိုဘက်ကမှလည်းပြစ်ခတ်မှုတစ်ခုဖြစ်သွားတယ်လေ။အမျိုးသမီးတယောက်တည်သွားတယ်။ဟိုဘက်ကမှပဲဟို ဘကနဲ့ဒီဘက်ကနေရဥပမာရှင်လေဒီမှာရှင်လေနေသားမှာဖျားလေးကိုမကြည့်အောင်လုပ်ဖို့တော့မလွယ်ဘူးကနေသားဒီမှာအခုတော့ကြည့်တာပေါ့ဒီနေ့တော့ဘောင်းလေးအများကြီးချပြီးတော့တန်ဖိုးလေးကပ်ပါညာလူကြီးလုပ်ရင်တော့ဖြစ်နိုင်တာပေါ့အဲ့နိုင်ငံဟိုကတစ်ဖက်နဲ့တစ်ဖက်ပေါ့နော်အဲ့လိုပေါ့ပုံမှန်လေးနဲ့အဲ့လိုမျိုးဥပပေါင်းဆောင်ရွက်နေတော့ဒါဖြစ်နိုင်နှစ်ဖက်ပူးပေါင်းရင်ဖြစ်နိုင်
ဒေတာကံတွေကတော့နေဆက်ဒေတာမှာအခုလိုပြစ်ခတ်တာတွေပောက်ကွဲတာတွေဖြစ်ပွားနေတာဟာအိန္ဒိယနဲ့မြန်မာအစိုးရကိုဆန့်ကျင်နေတဲ့ကတဲ့ကူကီနာကစတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်
။ကိုမိုးသောသတင်းပေးပို့တော်တာပါ။အခုတော့ပြည်သူ့ဂုံရင်စုသတင်းတင်ဆက်ပါမယ်။မြန်မာနိုင်ငံကလူမှုတရေကောင်တွေကိုဂုံပြူရဲ့အနေနဲ့ပြည်သူ့ဂုံရင်စုကိုနှစ်စဉ်ချီးမြှင့်နေရမှာ2019ခုနှစ်အတွက်ဖောင်တော်ဦးစီရတော်ဦးဆောင်တဲ့ပညာရေးတွက်ဖက်အထက်တန်းကြောင့်ကိုချီးမြှင့်လိုက်ပါတယ်။မနေ့မေလ28ရက်နေ့ကအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာကျင်းပတဲ့အထမအကြိမ်မြောက်ပြည်သူ့ဂုဏ်ရင်းစုပေးပွဲအခမ်းအနားမှာဆုရရှိသူကိုကြေညာခဲ့တာဖြစ်ပြီးစုကြေးငွေအဖြစ်အမေရိကန်ဒေါ်လာ1000ပေးအပ်မှာဖြစ်ပါတယ်။အပြည့်စုံကိုတော့မိုင်းအင်ဂျင်နိုင်ကတင်ပြထားပါရရှင်။ဆရာတော်အရှင်နိုင်ကဦးစီးတည်ထောင်ထားတဲ့မန္တလေးမြို့ကဖုံတော်ဦးပရဟိတဖုံတော်ကြီးတင်ပညာရေးတွက်ပက်အထက်တန်းကျောင်းဟာကျောင်းသူကျောင်းသားပေါင်း 8,000 ကျော်ကိုပညာသင်ကြားပေးနေတဲ့အပြင်အသက်မွေးဝမ်းကျောင်းပညာကိုပါသင်ပေးနေတာကြောင့်ဒီနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုချီးမြှင့်လိုက်တာဖြစ်ကြောင်းပြည်သူ့ဂုဏ်ရည်အတင်ပြန်ကြားရေးတာဝန်ခံကိုထိန်လင်းကပြောပါတယ
်။ပညာသင်ကြားတာတည်းမဟုတ်ပဲနဲ့အသက်မွေးအသက်ပညာသင်နေတဲ့သင်တန်းတွေဒီဥမာဖြင့်အချုပ်ပညာတို့နောက်ပြီးတော့ဒီလက်သမားပညာတို့အဲ့လိုမျိုးပေါ့လေအပြင်မှာဟိုအသက်မွေးဝမ်းကျောင်းကျောက်ပိစားတော့နိုင်တဲ့ပညာရမျိုးတွေကိုပါတွက်ဆက်ပြီးတော့တင်ပေးတာပါနော်အဲ့ဒီဟာတော့တစ်ဖက်ကကျောင်းစာကိုတင်တယ်လို့တစ်ဖက်ကလည်းအဲ့လိုသမုဝန်ကျောင်းပညာရတွေကိုတင်ပေးတာပါအဲ့ဒါမျိုးတွေအများကြီးပဲဒီရက်ပဲများအလုံးနိုင်တာပါနော်လုံးနိုင်တာအဓိကတော့ကျွန်တော်တို့အနာဂတ်တိုင်းပြည်ပညာရေးစနစ်မြန်မာဖို့အတွက်ကိုတခါတခါကနှစ်ပေါင်းများစွာဖြည့်ဆည်းလာတဲ့ကျောင်းဖြစ်တဲ့အတွက်ကြောင့်မလို့ရွေးပြီးတော့ပေးတာလည်းပါပါတယ်ခင်ဗျာ
ဒါပြင်ဖောင်တော်ဦးတွဲဖက်ထက်တန်းကျောင်းမှာကျောင်းဝင်ကြီးဆရာကတော်ကြီးစတဲ့ကျောင်းနဲ့ပတ်သက်လို့အခကျင်းတွေဒီကောက်ခံယူခြင်းမရှိဘဲအခမဲ့တင်ကြားပေးနေတာဖြစ်တယ်လို့ကိုထိန်လင်းကပြောပါတယ်။ထူးခြားချက်အဖြစ်လဲကျောင်းသားဗဟိုပြုပညာရေးစနစ်ကိုကျင့်သုံးနေပြီးအင်္ဂလိပ်စာကိုလည်းကျေကျေပြန့်ပြန့်တက်မြောက်အောင်တင်ကြားပေးနိုင်တဲ့ကျောင်းဖြစ်တယ်လို့ဆိုပါတယ်။ဒီနေ့အတွက်ပြည်သူ့ဂုဏ်ကြီးအထူးဆုရှင်၃အဖြစ်ပရဟိတလုပ်ငန်းတွေအပြင်လေမှုဆိုင်ရာပညာပေးအစီအစဉ်ကိုကြည်ကြည်ပြန့်ပြန့်လှုပ်ဆောင်နေတဲ့ကိုဆိုးထိုက်ပထိုးစာကြည့်နိုင်များကိုရဲ့နဲ့ပြည်စီအန်ဒီရဲ့ကင်းရှင်ကြီးဆောင်ရွက်နေတဲ့အင်ဂျင်နီယာကိုအင်းကျော်ကျော်တို့ကိုချီးမြှင့်ခဲ့ပါတယ်။စုချင်းတွေဖြင့်အမေရိကန်ဒေါ်လာ1000စီပေးအပ်မှာပါ။မြန်မာနိုင်ငံဒီမိုကရေစီစနစ်ကူးပြောင်းရေးကိုတစ်ဖက်တစ်လမ်းကနေအထောက်အကူပြုနိုင်ဖို့လူမှုလုပ်ငန်းတွေကိုထူးထူးကျော်ကျော်ဆောင်ရွက်နေသူတွေကိုရွေးချယ်ပြီးပြည်သူ့ဂုဏ်ရည်ဆုဖြင့်2010ပြည်နှစ်ကလေးကနှစ်စဉ်ချီးမြှင့်လာခဲ့တာဖြစ်တယ်လို့လည်းကိုထင်လင်းကပြောပါတယ်
။မြန်မာပြည်ထဲမှာရှိနေတဲ့ဒီလိုအပ်ချက်ပေါင်းများစွာတဲ့ကိုဒီကိုကျော်စွန်နဲ့နာခံပြီးတော့ဖြည့်ဆည်းနေကြတဲ့သူတွေကိုကျွန်တော်တို့တွေကသူတို့ကိုကျေးဇူးတင်တဲ့အနေနဲ့ကျွန်တော်တို့ကဂုဏ်ပြုတဲ့သဘောပါပဲ။
ပြည်သူ့ဂုဏ်ရည်ဆုချီးမြှင့်ငွေတွေကိုအမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပရောက်မြန်မာမိသားစုတွေရဲ့လှူအားကနဲ့ပါဝင်လှူဒန်းခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်
။ပြည်သူ့ဂုဏ်ရည်အသင်းအနေနဲ့ဌာနဝယ်စုစုပေါင်း20ရှိပါတယ်။20မှာကတော့အများစုကတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ပါတယ်။နောက်ပြီးတော့ဂျပန်၊တောင်ကိုရီးယား၊ပြီးတော့စင်ကာပူ၊ United Kingdom ပေါ့နော်။အဲ့လိုနိုင်ငံတွေမှာလည်းကျွန်တော်ဌာနဝယ်ရှိပါတယ်။အဲ့တော့အဓိကကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့ဌာနခွဲကများတာပေါ့နော်အဲ့ဌာနခွဲ20ကနေပြီးတော့ကျွန်တော်တို့ပြည်သူ့ဂုဏ်ရည်မိသားစုတွေကကိုယ့်ရဲ့ရွှေနှင်းစာတွေနဲ့ထဲ့ဝင်လှူဒန်းတဲ့လူဒန်းငွေတွေကိုစုပြီးတော့ကျွန်တော်တို့နှစ်တိုင်းဒီလိုချီးမြှင့်ဖို့လုပ်ပါတယ
်ဒီနှစ်အတွက်ပြည်သူ့ဂုဏ်ရည်ဆုရှင်အဖြစ်အမည်တင်သွင်းခဲ့တဲ့လူပုဂ္ဂိုလ်နဲ့ပရဟိတအဖွဲ့ပေါင်း38ဦးရှိခဲ့ပါတယ်။အဲ့ဒီထဲကမှပထမဆုံးဆုရှင်ကိုအင်တာနက်အွန်လိုင်းကနေမဲပေးစနစ်နဲ့အများဆုံးရရှိသူကိုရွေးချယ်ချီးမြှင့်ခဲ့တာပါ။2010ပြည်နှစ်ကပထမဆုံးပြည်သူ့ဂုဏ်ရည်ဆုရှင်အဖြစ်နာရီကူညီမှုအသင်းဥက္ကဋ္ဌအမှုပညာရှင်ဦးကျော်သူကိုချီးမြှင့်ခဲ့ပါတယ်ရှင်။ဖောင်တော်ဦးဆရာတော်ဦးဆောင်တဲ့တွဲဖက်အထက်တန်းကျောင်းကိုပြည်သူ့ဂုဏ်ရည်ဆုပေးအပ်ဖို့ရွေးချယ်လိုက်တဲ့အကြောင်းမှအင်ဂျင်နီယာတင်ပြသွားတာပါ။အခုတော့မုံတိုင်းသတင်းဖက်လက်ရအောင်ပါ။လာမယ့်24နာရီအတွင်းမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသကိုဖြတ်ပြီးမိုရာဆိုက်ကလုန်းမုန်တိုင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့အနီးကိုဗဟိုပြုဝင်ရောက်ဖို့ရှိတယ်လို့မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။မုန်တိုင်းအစဉ်ကြောင့်ရခိုင်ကမ်းရိုးတန်းဒေသမှာမိုးတက်လေပြင်းကျရောက်နိုင်ပြီးမြန်မာပြည်အလဲပိုင်းဒေသမှာလည်းရေကြီးရေဆန်းတာတွေနဲ့မြေပြိုရာတွေဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီနေ့အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်။ မကြခင်နိုင်ပိုင်းအတွင်းမှာရခိုင်ကိန်းရန်းဒေသအနီးကနေရွေရှာပြီးဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့အနီးကိုမိုရာဆိုက်ကလုန်းမုန်တိုင်းဝင်ရောက်ဖို့ရှိပါမို့ရခိုင်ကိန်းရန်းဒေသမှာမိုးတက်လေပြင်းတွေကြာရောက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ
်။မွန်တရားနေရောနောက်24နှစ်အရွယ်ဆုံးမှာတော့ဘင်္ဂလားဒေ့ရှ်ကနေဒေသကိုစစ်တကောင်းမြို့အနီးကနေပြီးတော့တော့ဖြစ်ကြဝင်ရမယ်လို့ဆမိုင်းအောင်လူလူမုန်တိုင်းဖြစ်ကြဝင်ရောက်တဲ့ဒီမှာတော့အမြင်လုံးဒေတိုင်းလုံးအမြင်နေရတော့တနင်္လာနေ့ပိုင်း60လောက်ပေါ့နော်ပိုင်း60လောက်တိုင်းနေနေဒီသားရှိပါမယ်လူလူမုန်တိုင်းဒီကွာဒီတွန်းကလေးလမ်းကြောင်းတစ်ဆောင်ကမုန်တိုင်းကန်းဖြစ်နေတဲ့ဒီမှာဒီကျွန်တော်မြမကျောင်းရန်တစ်ဆောင်နဲ့ဒီကျန်းလုံးပြင်းနေပြီမှာအကြခဏပေါ့နော်ဒီပြင်းတော့ပိုင်းကျောင်းရန်ဒေတာတွေမှာအကြခဏဘုဒ္ဓလေးရင်းကြပြီးတော့မှတိုင်းကြည့်နိုင်ပါမယ်လူလူလမ်းကြီးတိုင်းကြီးဘုဒ္ဓလေးရင်းကြတဲ့ဒီမှာကျွန်တော်ဒီမျိုးနေရာတနင်္လာနေ့ဒီလမ်းမှာတော့ဒီတိုက်ခိုက်နိုင်မှုကြီးပါရှိဒီမုန်တိုင်းကြောင့်လို့ကျွန်တော်မုန်တိုင်းတိုင်းမကြင်နိုင်ဘူးကျွန်တော်နိုင်ငံမှာဒီမုန်တိုင်းအဝင်ပိုင်းမှာအတိုင်းကျောင်းရံအကြမ်းနေတဲ့ကြောင့်လို့ကျွန်တော်ဒီရင်းတိုက်ခိုက်တာပိုကြည့်ရပါတော့ဒီရုပ်ဒီရဲ့ရည်ကြီးဒီနေရည်ကြီးချင်းနေဖြစ်ပေါ်နေတဲ့ကြောင့်လို့ဘုံမြင့်ဒီလာမှာနေတိုင်းနဲ့ဒီလူတွေရဲ့နေနဲ့ရည်ကြီးမှုတွေရနေပါတော့ဒီနေရာတွေကိုကြည့်ကြည့်နေပါလေ
မိုရာဆိုက်ကလုန်းမုန်တိုင်းအဝင်ပိုင်းတွေမှာရခိုင်ပြည်နယ်လဲပါဝင်တာမို့ရည်ကြီးရည်ရှမ်းမှုတွေဖြစ်နိုင်ပြီးကုန်းမြင့်ဒေသမှာနေထိုင်သူတွေအနေနဲ့မြေပြိုရာတွေကိုတတိထားဖို့လိုတယ်လို့သူကဆိုပါတယ်မိုရာဆိုက်ကလုန်းမုန်တိုင်းဟာစစ်တွေမြို့ရဲ့အနောက်တောင်ဘက်မိုင်160ခန့်အကွာကြောက်ဖြူမြို့ရဲ့အနောက်တောင်ဘက်မိုင်150ခန့်အကွာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်မြို့ရဲ့အနောက်တောင်ဘက်မိုင်180အကွာပင်လယ်ပြင်မှာဗဟိုပြုနေတာဖြစ်ပြီးမုန်တိုင်းတိုက်ခတ်ချိန်မှာလေးတိုက်နှုန်းတနာရီ55မိုင်ကနေမိုင်60အထိရှိနိုင်တယ်လို့မိုးစလဌာနကဆိုပါတယ်။ဆိုက်ကလုန်းမုန်တိုင်းအရှင်ကြောင့်နောက်လာမဲ့3ရက်အတွင်းရှမ်းပြည်နယ်နဲ့ကယားပြည်နယ်ကလွဲလို့စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်းနဲ့ကချင်ပြည်နယ်အပေါင်းဝင်အခြားတိုင်းနယ်ပြည်နယ်တွေအားလုံးမှာမိုးကြီးပြီးလေကျင်းတိုက်ခတ်မှုတွေဖြစ်နိုင်တယ်လို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအရှင်ကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာရေပြိုမှုအန္တရာယ်အတွက်စိုးရိမ်ရပြီးမြမကြီးအလဲပိုင်းကမြစ်ချောင်းတွေမှာတော့ရေကြီးရွာတွေဖြစ်နိုင်တယ်လို့မိုးစလဌာနရဲ့သူညွန်ချုပ်ကအခုလိုသတိပေးပါတယ
်။စပန်းကြီးပေါ့နော်။ဒီလိုလားဒီမှာတော့ဒီလိုဒီမုန်တိုင်းအရှင်ကြောင့်မိုးကြီးတဲ့ဒီမှာဒီလိုပါဆိတ်ပြောင်းလဲဆိုတော့ကျွန်တော်ရေကြီးမှုပေးရမယ်လို့ပေါ့နော်။ကျွန်တော်တို့အင်ပါရင်ဒီလိုလေးရှိပါရဲ့။နောက်တစ်ချက်ကတော့ဒီမိုးကြီးတဲ့ဥစ္စာတွေကမြန်မာနိုင်ငံအလဲပိုင်းဒီကနေနဲ့ပါနေတဲ့ကြောင့်လို့မောင်နိုင်ငံလေပိုင်းဒီကလေးမှာရှိတဲ့အင်းနဲ့စောင့်နေပြီးပေါ့နော်အဲ့ဒါဒီမှာကျွန်တော်တို့ EV ရောင်းလို့ဖြစ်လာနေဖြစ်လာနေတဲ့ကြောင့်ဒီမိသေးပေါင်းပြီးမှရည်ကြီးကြီးလေးယူနေလဲမျိုးကြီးကြီးရောင်းလို့ဖြစ်လာနေတဲ့အခါကျိုးတတိယလိုလိုပ
ါမုံတိုင်းတိုက်ခတ်နေချိန်မှာရခိုင်ကင်းရန်ဒေသကသူတွေအနေနဲ့ပင်လယ်ပြင်ကိုမထွက်ဖို့လိုတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တွေဘူရီတောင်မောင်တော်စတဲ့ဒေသတွေမှာမုံတိုင်းဒီမျိုးကိုတတိပြုဖို့လိုတယ်လို့လည်းမိုးစလဌာနကနှိုးဆော်ထားပါတယ်ကြည်ရင်းလေကြောင်းတော်လာရင်းနဲ့မြမကန်ယူရန်တျှောင်းနဲ့ကန်လွန်ပင်လေပြင်တွေကငါးဖန်းယူရင်တွေနဲ့တင်းမော့တွေအနေနဲ့လဲမုံတိုင်းသတိပေးချက်တွေကိုဂရုပြုဖို့ဘုဇလဌာနကကြေညာထားပါလိမ့်ရှင်ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြပါတယ်။နေ့နေ့30ဆောင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမင်းကြီးကနေအပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ညပိုင်းဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံမြင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30 50တိတို့ကနေည10နာရီတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးထားတဲ့တက်တန်ရောင်သတင်းတော်အစီအစဉ်တွေကိုနားဆင်ကြမှာပါ။ဒါအပြင်ဒီကနေ့ညနောက်ထပ်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ကျွန်တော်နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီအတွက်ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်အင်္ဂလိပ်စာ
ညူးမြန်မာဖောင်ဒေးရှင်းအဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးကိုတင်မောင်ထွေးရဲ့ခရင်ချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာအပြည့်ဆုံးကြားမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ပြခဲ့တဲ့လအတွင်းတရုတ်နိုင်ငံပီကျင်းမြို့မှာကျင်းပတဲ့ One Belt One Road လို့ခေါ်တဲ့ခေတ္တပိုလမစီမံကိန်းညှိနှိုင်းခံကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တယ်လို့မြန်မာနိုင်ငံကအခြား NGO အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တပ်တည်ပညာရှင်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီညှိနှိုင်းခံကိုကိုယ်ရင်တက်ရောက်စကားပြောကြားခွင့်ရခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးသူ့ရဲ့အတွေ့အကြုံတွေကိုမေးမြန်းထားတဲ့အပိုင်းတစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
ဒါသာဖုန်းဝင်ဟာမြို့နိုင်ငံဘီကင်းမြို့မှာကျင်းပတဲ့ဒီ One Belt One Road လို့ခေါ်တဲ့ဒီ21ရာစုပိုလမစီမံကိန်းကြီးရဲ့ညီလာခံမှာမြန်မာနိုင်ငံကနေပြီးတော့တွားပြီးတော့တက်ခွင့်ရခဲ့တယ်လို့သိရပါတယ်ခင်ဗျ။ဘလို့အခန့်ကဏ္ဍအနေများပါဝင်တက်ရောက်ခွင့်ရခဲ့ပါတယ်လဲခင်ဗျ
။ကျွန်တော်ကတော့ဒီ NGO ဒီအနေနဲ့လုပ်ထားတဲ့အဓိကလုပ်တဲ့ဆွေးနွေးပွဲအတွက်မြန်မာပြည်ဆက်နေပြီးတော့သူကကိုယ်စားလှယ်အနေနဲ့ပြိတ်တာပေါ့နော်။ဆိုနိုင်ငံပေါင်းကျွန်တော်တရားကြော်ကနေပြီးတော့လူ600လောက်တက်တဲ့ The People to People ဆိုတဲ့ဒီကြီးလူကြီးအချင်းချင်းပေါ့လေ။ဖြည့်တွေ့ဆက်ဆံရေးဆိုတဲ့အခန်းကဏ္ဍမှာပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ကြားခြင်းဖြစ်ပါတယ်။တစ်ခုလုံးကတော့အားလုံးကျွန်တော်ခံမှန်းတော့လို့ဆိုသူတို့ပြောတာဆိုရင်လူပေါင်း1800လောက်ပါတယ်လို့ပြောတယ်တကယ်ဟိုဖွင့်ပွဲနဲ့အားလုံးပါဝင်တဲ့လူပေါင်းပါလေ
ဟုတ်ကဲ့ခင်ဗျာ
တကယ်ဟိုတင်းကတော့ဟို6ခုခွဲထားတယ်ကန္တာ6ခုခွဲထားတယ်ပေါ့ကန္တာ6ခုထဲမှာကျွန်တော်တို့ဒါတစ်ခုပေါ့လေ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံကဒေါက်တာဖုန်းဝင်းလိုပဲတခြားပညာရှင်တွေတက်တီပညာရှင်တွေဒီ NGO အဖွဲ့အစည်းတွေကိုကိုးစားပြုတဲ့ကိုယ်စားလှယ်လဲတက်ကြတယ်ကြားပါတယ်ခင်ဗျာမြန်မာနိုင်ငံကဘယ်နှယောက်တက်တယ်များသိရပါလဲ
ကျွန်တော်အဲ့ဒီမှာတွေ့တာတော့သူကဟိုအစိုးရကိုကိုစားပြုပြီးတော့ဒေါအောင်ဆန်းစုကြည်ဦးဆောင်နဲ့ဟိုပြည်အောင်စုဝန်ကြီးနှစ်ယောက်ဒုတိယဝန်ကြီးနှစ်ယောက်နဲ့ဟိုတန်ယုံအရာရှိပြီးတန်တမန်တွေလာကြတာတွေ့တယ်ဒါအစိုးရပိုင်းကနေလာတာပေါ့အရက်ဆက်ပိုင်းကနေကြတော့၄ယောက်တွေ့တယ်တယောက်တယောက်ကတော့နိုင်ငံသားကြီးဂျုံကနေပြီးတော့ဖွဲ့ထားတဲ့ Mises ပေါ့လေ NGO ဒီတင့်တင့်ကိုခေါ်မှာပေါ့အဲ့ဒီကိုကိုစားပြုပြီးတော့အဲလာတာတွေ့တယ်နောက်တစ်ယောက်ကလည်းအဲ့ဒီ mysis ကနေပဲကိုစားပြုပြီးတော့မူဝါဒပေါ့လေခေါ်ထုတ်ရေးအတွက်လာတယ်နောက်တစ်ယောက်ကတော့ဒီကျေးစင်တောင်လက်ပရန်တောင်ပေါ့လေလက်ပရန်မှာလုပ်တဲ့ကျေးမီစီမံကိန်းမှာအဲလုပ်နေတဲ့အလုပ်သမားလေးတစ်ယောက်ကိုအလုပ်သမားနဲ့ရွာသားလေးတချို့ကိုထူထောင်ပေးထားတယ်ဆိုတော့သူစီးပွားရေးလုပ်ငန်းလေးထူထောင်ပေးထားတယ်ဆိုတော့အဲ့စီးပွားရေးလုပ်ငန်းရဲ့ကိုယ်စားလှယ်အဖြစ်တယောက်ကိုခေါ်လာတာတွေ့တယ်ဆိုကျွန်တော်ပါဝင်ဆိုရင်တော့အရက်သား၄ယောက်ဖြစ်တာပေါ့နော
်
ဆိုရကညီမအစိုးရရဲ့အဖွဲ့ရဲ့အရက်သား၄ယောက်ရဲ့တွေ့ပါလေဟုတ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီခေတ္တပိုလာမကြီးလို့အခုဒါအလွယ်တကူပြောကြတာပေါ့နော်ဒီအနောက်ကမှာတော့သူအ내အတိတ်ပဲဒီတရုတ်နိုင်ငံကဖော်ဆောင်လို့တဲ့ဟိုပါပေါ့သူ့ရဲ့ intention သူ့ရဲ့ရည်ရွယ်ချက်ကတော့အများကြီးရှိတယ်ဆိုပြီးတော့ကျွန်တော်တို့ကြားရပါတယ်ဒါပေမဲ့လည်းဒီပိုလာမနဲ့ပတ်သက်ပြီးတော့ကောင်းဤဆိုဤအမျိုးမျိုးပြောဆိုဝေဖန်နေကြတာတွေလည်းဒေါက်တာဖုန်းဝင်းတို့လည်းကြားမိမှာပေါ့နော်ဆိုတော့ကျွန်တော်သိချင်တာကဒီခေတ္တပိုလာမမှာဒီတရုတ်နိုင်ငံဟာလုပ်နေတဲ့အထက်မှာမြန်မာနိုင်ငံကလည်းအိန္ဒိယနိုင်ငံဖြစ်တာနဲ့အညီပေါ့နော်ဒီသူ့ရဲ့လမ်းကြောင်းပေါ်မှာအခရာကျတဲ့နေရာမှာရှိနေတယ်လို့ကျွန်တော်တို့ကြားရပါတယ်အဲ့တော့မြန်မာနိုင်ငံပါဝင်ခြင်းအပြင်ရောဒီပိုလာမမှာပါဝင်ရအဖြစ်ဘလို့အကျိုးအမြတ်တင်များရနိုင်မယ်လို့ထင်မိပါလဲခင်ဗျာ
ဒီစီမံကိန်းကြီးရတော့အဓိကသူတို့အခန်းကဏ္ဍ6ခုမှာသူတို့တိဆောက်ရေးလုပ်မှတော့ infrastructure လို့ခေါ်တဲ့အခြေခံအဆောက်အဦတွေကိုပြောက်တာမျိုးလုပ်မယ်။ပြီးတော့ဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှုဒါမျိုးလုပ်မယ်။ဒါဒုတိယအနေနဲ့တတိယအနေနဲ့ကတော့ကုန်သွယ်ရေးကိုသူတို့လုပ်မယ်။ဆိုတော့အဲ့ဒီ၃ခုကိုအဓိကထားပြီးတော့သူတို့လုပ်မယ်။လုပ်လေလုပ်ပြီးသူတို့လုပ်လဲလုပ်နိုင်တဲ့သဘောရှိတယ်။အားလည်းရှိတယ်။လုပ်လဲလုပ်တတ်တယ်။လုပ်လဲလုပ်နိုင်တယ်။အခြေအနေကိုရောက်လာတဲ့အခါကျတော့သူကတကဘာလုံးကိုဖြန့်ကျက်ပြီးတော့သူရဲ့နိုင်ငံအတွက်လည်းပါတယ်တခြားနိုင်ငံအတွက်လည်းပါမယ်အဲ့ဒီအတွက်ကိုသူကဥဆောင်မှုအခန်းကဏ္ဍအနေလိုချင်တဲ့သဘောနဲ့လှုပ်လာတယ်လို့ကျွန်တော်ကတော့တွေးပြီးပါတယ်ဆိုတော့အဲ့မှာကြီးလိုက်တော့ကျွန်တော်တို့ကအိမ်ကြီးနာချင်းနိုင်ငံဖြစ်တာနဲ့အညီကျွန်တော်တို့အတွက်ကတော့ဒါဟိုသိပြီးတော့အရေးကြီးတဲ့စီမံကိန်းတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဒီစီမံကိန်းကနေပြီးတော့ကခကွာနေပြီးတော့တတိပတ်ရက်တီဖို့ခက်ခဲတဲ့အချိန်ကြီးတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ကတော့ပါပြီးတော့မှလှုပ်ဆောင်မှရမယ်ဒါပေမဲ့ပါပြီးတော့မှလှုပ်ဆောင်မှရမယ်ဆိုဒီပါဝင်တဲ့နေရာမှာအဓိကကတော့ကျွန်တော်တို့နိုင်ငံမှာလာလုပ်တဲ့စီမံကိန်းကြီးဟာကျွန်တော်တို့ရဲ့ပြည်သူတွေတကယ်အကျိုးရှိမဲ့စီမံကိန်းတွေဖြစ်အောင်ကျွန်တော်တို့ရဲ့ပါဝင်ခြင်းတွေမပျက်စီးအောင်ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေပါပြစီအောင်ကျွန်တော်နိုင်ငံရဲ့ရေရှည်ဖွံ့ဖြိုးမှုကိုအထောက်အကူပြုအောင်ဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ကကြိုးစားပြီးတော့လုပ်မယ်ဆိုပြီးရည်ရွယ်ချက်နဲ့ကျွန်တော်လည်းတွားလိုက်တာပေါ့နော်
။ဒေါက်တာဖုန်းဝင်းပြောသလိုတဘာပေါင်းခြင်းမထိခဲ့အောင်ဒီတကံပြည်သူတွေအတွက်အကျိုးရှိအောင်ဆိုတဲ့သူမူလဟိုဟာပေါ့နော်။ဟိုကိုလူမျိုးကိုတန်းပြည်အတွက်အကျိုးဖြစ်စေမဲ့အချက်တွေသူတို့ထည့်သွင်းစဉ်းစားမိအောင်ဟို NGO အနေနဲ့ဒေါက်တာဖုန်းဝင်းတက်တယ်ဆိုမှလည်းဒေါက်တာဖုန်းမြန်မာနိုင်ငံကိုစားပြုပြီးတက်တယ်ဆိုမှလည်းဒေါက်တာဖုန်းဝင်းတို့လိုတခြားနိုင်ငံတွေက NGO ကိုယ်စားလှယ်တွေလည်းတက်ကြတာတွေလည်းရှိမှာပဲလေဆိုတော့ NGO တွေအနေနဲ့ရောအဲ့လိုမျိုးဒီပတ်ဝန်းကျင်ထိခိုက်မှုနည်းအောင်ဒေသခံလူထုအတွက်အကျိုးဖြစ်အောင်ဆိုတဲ့အဟာတွေအဲ့ဒီအချက်တွေကိုတိုင်းပြည်ကိုလူမျိုးတို့ကိုဒေတာအတွက်အကျိုးဖြစ်စေမယ့်အချက်တွေပါလာအောင်ဘယ်လိုများလှုပ်ဆောင်ပေးနိုင်မလဲ။ဘာတွေများတင်ပြခွင့်ရခဲ့တယ်လဲဗျ။
အခုကတော့ကျွန်တော်ကဟိုကျွန်တော်ကိုယ်တိုင်ပေါ့လေတရုတ်ပြည်သွားတော့လုပ်နိုင်တာကတော့တရုတ်ထိပ်တန်းခေါင်းဆောင်တွေကိုကျွန်တော်တို့ဒါစီမံကိန်းတွေကိုစံပြဖြစ်အောင်လုပ်ပါသူကျွန်တော်တို့ဘက်ကနေပြီးတော့ဒီရင်းချင်းမှုရဘယ်လိုရှိလဲကျွန်တော်တို့ပြည်သူတွေကဘယ်လိုဟိုအမြင်ရှိလဲဆိုတာကိုတော့ကျွန်တော်ပုံမှန်လင်းလင်းနှစ်ဦးချင်းတွေ့တော့လဲဟိုနှစ်ဦးချင်းတွေ့ပြီးပြောတာလည်းရှိတယ်အုပ်စုလိုက်ကျွန်တော်တို့ပြောတာလည်းရှိတယ်ဒီလူ600လောက်အကြားထဲမှာဒီပြောခဲ့တာရှိတာပေါ့လေဆိုတော့အဲ့ဒါကလည်းတခုပြီးတော့ရေရှည်ကျွန်တော်တို့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်လို့ရအောင်ဆိုပြီးတော့ဒီပိုလမ်းမကြီးမှာပါတယ် NGO corporate ဒီ NGO တွေကိုပူးပေါင်းဆောင်ရွက်ဖို့ကိုယ်ရဲဆိုပြီးတော့ကျွန်တော်တို့ဖွဲ့လိုက်တာရှိတယ်ဆိုအဲ့ဒီမှာလည်းကျွန်တော်ကနေပြီးတော့သူတို့ဒီတရုတ်ပြည်ကNGO တွေနဲ့ပေါင်းပြီးတော့ဟိုတာဝန်ယူထားတယ်မြန်မာပြည်က NGO တွေကိုလည်းတာဝန်ကျင်တဲ့ NGO တွေလည်းကျွန်တော်တို့ဖိတ်မယ်ဖိတ်ပြီးတော့အကြံဉာဏ်တွေယူမယ်ပေါ့လေဆိုတော့အဲ့လိုလုပ်ဖို့ကျွန်တော်တို့စီမံချက်လေးပေါ့လေ action plan လေးတစ်ခုလေကျွန်တော်တို့ဆွဲထားတာလေးရှိတယ်ဆိုတော့အဲ့စီမံချက်အတိုင်းလေကျွန်တော်တို့ဒါ NGO တခြားဒေသဆိုင်ရာ NGO တွေဒီပညာရပ်ပိုင်းဆိုင်ရာ NGO တွေကိုဖိတ်ခေါ်ပြီးတော့သူတို့ရဲ့အကြံဉာဏ်တွေနဲ့ကျွန်တော်တို့ဆူပေါင်းပြီးတော့တရုတ်ဒီတက်ကိုကျွန်တော်တို့ပြန်တင်ကြမှာပေါ့လေ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါလိမ့်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လင်းပေးနေပါတယ်အခုတော့ဘလော့ဂါတွေပြောပြအစီအစဉ်ရဲ့လဲပါမြန်မာဘလော့ဂါတွေအပါအဝင်လူသုံးများတဲ့ blogging software တစ်ခုဖြစ်တဲ့ WordPress ရဲ့လုံခြုံရေးဟာကွက်တစ်ခုကြောင့် blog စာမျက်နှာပေါင်းသက်တမ်းခွဲတဲ့မနေ့ hacker တွေရဲ့တိုက်ခိုက်မှုခံခဲ့ရပါတယ်။လုံခြုံရေးတိုးမြင့်ထားတဲ့ software အစ်စ်ကို WordPress ကထုတ်လိုက်ပေမဲ့ update မလုပ်တဲ့ blog အများပြားရှိနေတဲ့အကြောင်းကြောင့်အဲ့ဒီ blog တွေကိုအပိုင်စီအသုံးချတာမျိုးအထိ hacker တွေရဲ့ရန်ရှိနေပါတယ်။ဒီအန္တရာယ်ကိုဘယ်လိုကာကွယ်နိုင်မလဲဆိုတာမဆူမြတ်မောင်က blogger တွေပြောစမ်းအစီအစဉ်မှာရှင်းပြထားတာကိုပြန်လည်ထုတ်လင်းပေးပါမယ်ရှင်။ မဘလော့ဂါတွေပါဝင်ကဘာနှံ့ကဘလော့ဂါတွေသုံးနေကြတဲ့ WordPress blogging software မှာလုံခြုံရေးဟာဒ်ဝဲကြီးဖြစ်ခဲ့လို့ blog ဆာမျက်နှာတန်းနဲ့ချီဖြည့်ဆည်းခံရတဲ့ကိုသားညို့ရေ
ဟုတ်ပါဗျာဟက်ကာတွေကအုပ်စုလိုက်ကိုအပြိုင်ဆိုင်သူတို့လုံနိုင်တယ်ဆိုတာကိုတစ်ဖက်နဲ့တစ်ဖက်သိအောင်သူများ blog ဆာမျက်နှာတွေပေါ်မှာအဖွဲ့နာမည်ရေးပြတာမျိုးလို့တွေ့ရလက်စွမ်းတွေကိုပြလိုက်ကြတယ်ဆိုပဲဗျ
ဟုတ်တယ်ရှင်ပထမပိုင်းကတော့အဲ့လိုလုပ်ကြတာနောက်ပိုင်းကျတော့တချို့ဟက်ကာတွေကသူများ blog ဆာမျက်နှာတွေအပိုင်စီအသုံးချတာမျိုးအထိကိုလုံလာကြတယ်လို့ WordPress အတွက်ကိုလုံခြုံရေးတာဝန်ယူထားတဲ့ security company ကပြောတယ်ရှင်
အဲ့ကြောင့်မလို့သူရဲ့ now so version ကို update လုပ်ကြပါလို့ WordPress သုံးတဲ့ blogger တွေကို WordPress ကတိုက်တွန်းနေတာဗျစက်တာကဘယ်ကစလဲဆိုတော့ WordPress version 4.7.0 နဲ့ 4.7.1 တွေအတွက်2016နှစ်ကုန်ပိုင်းကမှထုတ်တဲ့ add-on software တခုမှလုံခြုံရေး hardware ဖြစ်နေတာအဲ့ဒါကိုအခွင့်အောင်းယူပြီးတော့ hacker တွေက blog ဆာမျက်နှာ terminal တွေကိုဝင်ပြီးတော့အပြင်စင်တွေကိုဖျက်ဆီးတယ်သူရေးချင်တာတွေရေးတင်ချင်တဲ့ပုံတွေတင်ခဲ့ကြတာအဲ့ဒါကို security website လုံခြုံရေးကုမ္ပဏီကတည်လို့ WordPress ကို January လ20ရက်နေ့မှာတည်ပေးခဲ့တယ်တဲ့
ဒါပေမဲ့ WordPress က version 4.7.2 အစ်စ်ကို January လ26ရက်နေ့ကျမှထုတ်လိုက်တဲ့ရှင်သူတို့ blog post မှာတော့လုံခြုံတဲ့ WordPress blogging software အစ်စ်ကိုသူတို့ရဲ့လုံခြုံရေးတာဝန်ယူထားတဲ့ကုမ္ပဏီတွေဖန်တီးဖို့အချိန်ပေးတဲ့အနေနဲ့တမင်ရက်ဆောင်ပြီးတော့မှအများကိုအသိပေးရတာပါလို့ရေးထားပါတယ်
WordPress လုံခြုံရေးနဲ့ပတ်သက်လို့ဒီနေ့ဖြစ်လာခဲ့တာက software version အစ်စ်ထုတ်ခဲ့ပြီးတော့နှစ်ရက်ကြာမှာပဲ blog ဆာမျက်နှာတွေတိုက်ခိုက်ခံရတာတိတိကျကျတိုးလာတာကိုမြင်ခဲ့ရတယ်လို့ WordPress ရဲ့လုံခြုံရေးပိုင်းဆိုင်ရာဒီ WordFence plugin software ကုမ္ပဏီကပြောလိုက်လို့ပဲ Messenger မှာ
WordPress ကလုံခြုံရေးတိုးမြင့်ထားတဲ့ version 4.7.2 ကိုထုတ်လိုက်တော့အလိုအလျောက် update လုပ်ခွင့်ပေးထားတဲ့ blog ဆာမျက်နှာတွေကတော့သူ့လိုလို version အစ်စ်ကိုပြောင်းသွားတယ်ဒါနဲ့အဲ့လိုမလုပ်ထားတဲ့ blog ဆာမျက်နှာတွေကြတော့ hacker ရဲ့ရန်ကိုအကြီးအကျယ်ခံခဲ့ကြရတာကိုသားညုံရဲ့အဲ့လိုမျိုးတိုက်ခိုက်ခံရနိုင်တဲ့ blog ဆာမျက်နှာတွေကို WordFence ကစောင့်ကြည့်တာ48နာရီအတွင်းမှာ blog ပေါင်း10သိန်းကျော်တိုက်ခိုက်ခံရတာတွေ့ရတယ်လို့အကြီးအကဲ Mark Monda ကပြောရခြင်းသူတို့တွေ့ရသလောက်ဆိုလို့ရှိရင်ဒီမတူတဲ့ hacker အုပ်စုပေါင်း20ကျော်ကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင် blog ဆာမျက်နှာတွေကိုဖျက်ဆီးခဲ့ကြတယ်တဲ့တချို့ဆိုလို့ရှိရင်ဒီတစ်ခွက်ကဖျက်ဆီးထားပြီးသား blog ဆာမျက်နှာတွေမှာသူတို့လည်းလုံနိုင်တယ်ဆိုတာကိုပြဖို့အတွက်ထပ်ပြီးတော့နောက်တစ်ပြိုဖျက်ဆီးကြတာမျိုးတွေလည်းတွေ့ခဲ့ရတယ်ဆိုပဲ
WordPress ရဲ့ပြောရဆိုရင်တော့ Mamet Email ဆိုတဲ့ hacker တစ်ခုလေကနေပြီးတော့ဒီ blog ဆာမျက်နှာပေါင်း3သိန်းကျော်ကိုဝင်ရောက်ဖျက်ဆီးခဲ့တာတဲ့အခုလိုမျိုးလုံခြုံရေး hardware ကြောင့်မလို့ WordPress ရဲ့ blog ဆာမျက်နှာတွေတိုက်ခိုက်ခံရတာအခုတခါဟာအဆိုးဆုံးပဲလို့ Mark Mounder ကဆိုတယ်အဲ့ဒီလိုတိုက်ခိုက်ခံရတဲ့မြန် blog တိုင်းကWordPress version 4.7.2 ကို update လုပ်မထားတဲ့ blog တွေနဲ့သူ့ရဲ့ premium firewall လုံခြုံရေး software သုံးမထားတဲ့ blog တွေဖြစ်နေတယ်လို့လည်းသူကသုံးသပ်ပြထားပါတယ
် Google ကနေတဆင့်သွားပြီးတော့မှဒီ WordPress blog ဆာမျက်နှာတွေဖန်တီးထားကြသူတွေကို Google ကလည်းလုံခြုံရေးသတိတွေပေးခဲ့ရခြင်းအဓိကတော့ blog software အစ်စ်ကို update လုပ်ကြဖို့တိုက်တွန်းချက်တွေပို့ခဲ့တာပါSilicon Angle Media Online သတင်း blog မှာတော့ February 12ရက်နေ့ကရေးထားတဲ့သတင်းအရဆိုရင်အဲ့ဒီအချိန်အထိဒီ hacker ရဲ့တိုက်ခိုက်မှုကိုခံထားရတဲ့ blog ပေါင်းက200000ကျော်သွားပြီလို့ဆိုရဲကိုသားညုံရဲ့
ပထမပိုင်းတိုက်ခိုက်မှုတွေက blog ဆာမျက်နှာတွေကိုဝင်ဖျက်ဆီးပြီးတော့သူတို့ရေးချင်တာရေးတင်ချင်တဲ့ပုံတွေကိုတင်နေအဆင်ပဲအခုနောက်ပိုင်းကျတော့ hacker တွေကအဲ့ဒီ blog ကိုအပိုင်စီးရဲ့အဆင့်မျိုးထိဖြစ်လာတယ်မသိမှမဟုတ်ဒီ blog တွေကဝင်ပြီးတော့ user တိုက်ခိုက်တာကသူတို့အတွက်အကျိုးမြတ်မရဘူးလေအဲ့တော့လုံခြုံရေး hardware တွေကိုတုံးချပြီးတော့ငွေကြီးအများထုတ်လို့ရမယ့်နည်းလမ်းတွေကိုတချို့ hacker တွေကကြိုးစားလာကြတာလို့Security website လုံခြုံရေးကုမ္ပဏီတည်ထောင်သူကသူ့ရဲ့ blog ပေါ်မှာတုံးသက်ရေးပြထားပါတယ
် blog ဆာမျက်နှာတွေကိုဝင်ဖြတ်စည်းရုံနဲ့သူတို့ဝင်ဝင်မရဘူးဆိုတော့အဲ့လိုလုပ်တာတွေကမကြခင်မှာပျောက်သွားလိမ့်မယ်လို့ Daniel Sit ကရေးထားတာပါ hacker တွေကသူတို့ဝင်တိုက်ခိုက်လို့ရတဲ့ blog တွေကိုအပိုင်စီးလိုက်ပြီးလို့ရှိရင်အဲ့ဒီ website တွေကို proxy site တွေလုပ်လိုက်ပြီးတော့ malware virus တွေဖြန့်နှားလို့အနှောက်အယှက်ပေးတဲ့ spam email တွေပို့တာမျိုးလိုမျိုးငွေရမယ့်နည်းတွေလို့ဖို့စိတ်ကိုစိတ်အားထက်သန်နေတာတွေ့ရတယ်လို့သူကသတိပေးပြီးတော့ရေးထားပါတယ
် WordPress ကို hacker တွေကဘာကြောင့်မျက်စိကျလဲဆိုတော့ wordpress.com blog တွေကိုသုံးနေကြတာတွေကမြန်မာနိုင်ငံကအပါအဝင်တန်းပေါင်းများစွာကိုရှိနေတာဆိုတော့အဲ့လိုမျိုးလူသုံးများတဲ့ online platform တခုကို hacker တွေကအသုံးချနိုင်လို့ရှိရင်သူတို့အတွက်အကျိုးမြတ်အများကြီးရှိတာလေအဲ့ဒါကြောင့်မလို့ hardware တစ်ချက်ရှိသွားတာနဲ့အဲ့ဒါကိုအသုံးချနိုင်ဖို့စောင့်နေကြတာဗျ
online ပေါ်မှာအခမဲ့ကိုပိုင် blog တွေ website တွေဖန်တီးနိုင်ဖို့ WordPress က2003ခုနှစ်ထဲကသူတို့ရဲ့ blogging software တွေကိုစဖန်တီးခဲ့တာအခုဆိုလို့ရှိရင်ဒီ WordPress ရဲ့ software ကိုသုံးနေကြသူကကမ္ဘာမှာလက်ရှိ internet သုံးနေကြသူစုစုပေါင်းရဲ့28ရာခိုင်နှုန်းလောက်ရှိနေပါတယ်သူတို့ဂိမ်းကနန်းတွေအရဆိုလို့ရှိရင်2006ခုနှစ်ထဲမှာတည်း WordPress platform ကိုသုံးပြီးတော့တင်တဲ့ post ပေါင်းကတန်ပေါင်း600နီးပါးရှိပါတယ်WordPress သုံးကြတဲ့ထဲကမြန်မာ blogger တွေအနေနဲ့လည်း လုံခြုံရေးအနေအထားမလို့ WordPress ရဲ့နောက်ဆုံး software ကို update မလုပ်ရသေးဘူးဆိုရင်လုပ်ပါလို့ထပ်ပြီးတော့တိုက်တွန်းပါရစေ။မဆုံမြတ်မွန်စီစဉ်တင်ဆက်ထားတဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ခုတော့မနေ့ချင်ညာကိုနာယူတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ကြအောင်ပါ။
ဘရော့ချ်နတ်ဟာဒီကနေ့ညနေညလာကန်ကျမှာပြောင်စုကခွဲမထွက်ရဆိုတဲ့အသုံးအနှုန်းပေါ်မှာတက်လာတဲ့ကုစရီကြအတော်လေးကိုခြေတင်ဆွေးနွေးခဲ့ရပြီးတော့အဆုံးမှာတော့သဘောတူညီချက်လည်းမရဘဲနဲ့ညီလာကန်ကိုဆုံးသတ်ခဲ့ရပါတယ်။ဖွံ့ဖြိုးပြီးဒီမိုကရေစီရှင်သန်တဲ့ပြောင်စုတရားသဘောတူဖွဲ့စည်းဖို့ရခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားတင်သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတင်သလားဒီအသုံးအနှုန်းကိုလေးပင်ဆွေးနွေးနေခြင်းအဖြစ်ညီငယ်ကြီးရှေ့ဆက်ဖို့အတွက်တကယ်ပဲထိအောင်အသုံးတည့်ပါလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိန့်မြန်းလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီဒီယိုညပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ညင်ကိုဆွေးနွေးလိုတာကိုမိန့်မြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဗီဒီယိုညပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိခွန်းတွေကိုရေးသားပေးပို့ထားလို့လည်းရပါတယ်။ဒီမြန်မာပိုင်းရဲ့ဖုန်းနံပါတ်က0923322994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ရလို့တော်ရရှိနေပြီကြည့်ကြပါလိမ့်မယ
်။ VOA America တာမြန်မာပိုင်းဌာနရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေနေ့ပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူတူထွားတွေကိုမှအီတနာကျော်ကစူးစီးတင်ဆက်ထားပါရရှင်မင်္ဂလာပါရှင်အားလုံးစိတ်နှပ်ပျော်ရှင်ပေါ်ပါကြပါစေဒီလိုတက်တန်ရောင်သတင်းလောမှာတော့ Delicious by Baseball ရုပ်ရှင်ဇာတ်ကားရည်နိုင်ငံတော်နာမည်ကျော်ကြားတဲ့ဒဲမင်းသားကြီးကွယ်လွန်သွားခဲ့ပါလေပြီးတော့ဗြိတိန်နိုင်ငံအလဲပိုင်းမန်ချက်စတာမြို့ပေါ့ပီတာဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုတွေအမှုပညာရှင်တွေဘလို့ဝန်ထဲစကားတွေပါလာကြပါလေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအပိုင်းဝိုင်းကသတင်းတူတူထွက်လာတဲ့ကိုတွေ့ပြပေးသွားပါမယ်ဒီနေ့တော့ညကဗြိတိန်နိုင်ငံအလဲပိုင်းမန်ချက်စတာမြို့ကပေါ့ပီတာဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုကိုအမှုပညာရှင်တွေအထူးဝန်ထဲကျေခဲ့ပါကြောင်းလူမှုကွန်ရက်တွေပါရေးလာကြပါလေမေဂျာအဆိုရဖြစ်တဲ့ KD Berry, Harry Styles, ပြီးတော့ Mena Dwayne Johnson တို့ကဒီတိုက်ဆက်မှုတံခံရတဲ့သူတွေနဲ့တပါးတဲ့ရက်တင်နေကြောင်းရေးလာကြတာပါ။ Manchester မြို့မှာလူထောင်ပေါင်းများစွာလာရောက်တဲ့ Ariana Grande Stage Show အပြီးပရိသတ်တွေပြန်မှုလုံးနေတဲ့အချိန်မှာဖြစ်ပွားတဲ့ဒီတိုက်ဆက်မှုကြောင့်လူအနည်းဆုံး22ဦးသေဆုံးပြီးတော့59ဦးဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။ Rolling Stone Magazine ကဒီဆိုးရွားလာတဲ့ဖြစ်ရပ်ကိုကြားရတာအထူးကိုတုံ့နှုတ်ထိတ်လန့်မိကြောင်းဒီတိုက်ခတ်မှုတွေမှာထိခိုက်ရတဲ့သူတွေအလုံးကိုဂီယူနာတက်မိပါကြောင်းပြောလာခဲ့ပါတယ်။အဆိုတော့ KT Perry ကတော့ထိခိုက်ရတဲ့မိသားစုတွေအတွက်ရင်ကွဲရပါတယ်။ကမ္ဘာအခြေအနေတွေလည်းရင်ကွဲရပါတယ်လို့ရေးထားတာပါ။အရာ One Direction အဖွဲ့မှာပါဝင်ပြီးအခုတကူတော့တည်ဆုံမှုတွေလုပ်နေတဲ့ Harry Styles ကတော့ Manchester မှာဒီမြောက်ဖြစ်ရတဲ့ရင်ကွဲရပါတယ်။ကျွန်တော်ရဲ့ချစ်ချင်းတွေကိုပေးပို့ပေးပါတယ်လို့ရေးလာပါတယ်။American Pop ရေမှာ Taylor Swift ကလည်း Manchester ဖြစ်ရဆိုကြောင်းထိခိုက်ရသူတွေအားလုံးတွေမျက်ရည်ကြားရပါတယ်။ကျွန်မစုတောင်းမြစ်တာပို့သားပါတယ်လို့ရေးထားတာပါ။ Linda Dwayne Johnson ကတော့ Manchester ဖြစ်ရဆိုမှာထိခိုက်ရတဲ့သူတွေနဲ့မိသားစုတွေအတွက်သူစုတောင်းမြစ်တာပို့ပါတယ်။ရဲရဲဝံ့ဝံ့ရက်တည်ကြပါလို့ရေးလာပါတယ်။ရုပ်ရှင်မင်းသမီးအဆိုတော့ Selena Gomez ကလည်း Manchester City မှာထိခိုက်ရတဲ့သူတွေအားလုံးတွေစုတောင်းမြစ်တာပေးပို့ပါတယ်လို့ရေးထားပါတယ်ရှင်။ဗြိတိသားဖိုင်ဂျင်းဆောင်ရုပ်ရှင်စကားတွေနဲ့နိုင်ငံတကာမှာကြော်ကြားတဲ့ဗြိတိသားမင်းသားကြီးရောဂျာမိုးဟာအသက်89နှစ်နဲ့မေလ23ရက်နေ့ကကွယ်လွန်သွားခဲ့တယ်ဆိုသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့မိသားစုကကြေညာထားပါတယ်။သူကအနေရည်ဂျာလေးကပိုင်းရည်နဲ့ရရှိပြီးတော့အမျိုးသမီးတွေဂျာလေးအထူးစံပွင့်နဲ့ဂျင်းဆောင်ရဲ့ရုံနေရာမှာ12နှစ်ကြာတရုတ်ဆောင်ခဲ့ပြီးတော့အိတ်ကနေပြီးတော့သူတန်းကျယ်တစ်ထည့်ဖြစ်သွားသလိုတကမာလုံးရဲ့အသေးနှလုံးကိုလည်းရရှိသွားခဲ့သူပါ။ချစ်လာစွာသောဖခင်ကြီးဆာရိုဂျာမောကင်ဆာရောဂါကိုရေရွဝွင့်ဝင်ရင်ဆိုင်ရင်းနဲ့ဒီကနေ့ပဲဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားကြောင်းဝန်ထမ်းချင်းကြီးစွာနဲ့ကြေညာပါတယ်လို့သူရဲ့ Twitter အကောင့်မှာသူရဲ့သားသမီး3ယောက်က23ရက်နေ့ကကြေညာထားပါတယ်။
ကျေးရတဲ့တူလိုမျိုးရုပ်ရှင်ထဲမှာရောအပြင်လောကမှာပါသူပြုတ်မှုဆက်ဆံတာဟာတကယ်သူ့ရဲ့အတွင်းစိတ်ဆက်တက်ကြောက်တက်တာကိုဖုံးကွယ်ခြင်းလို့တမင်စာလေ့ကျင့်ယူထားတဲ့အမှုအကျင့်ဖြစ်တယ်လို့မင်းသားကြီးရောဂျာမိုးကတခါပြောခဲ့ပြပါတယ်။လည်းကရဲတပ်ဖွဲ့ဝင်တူရဲ့သားဖြစ်တဲ့ရောဂျာမိုးဟာစေဆောရုပ်ရှင်တွေမှာပါဝင်လို့ရှိတဲ့ chicken ခြိုက်ခန်းတွေမှာတရုတ်ဆောင်မှုတကယ်အရင်ဆက်ဆောင်နေမိခဲ့တာလို့လည်းသူကဆိုပါတယ်။1962ခုနှစ်မှာသူ TV ရုပ်ရှင်ဇာတ်လမ်းတွေတစ်ခုမှာပါဝင်တရုတ်ဆောင်ခွင့်ရပြီးတော့သူ့ရဲ့အနုပညာလမ်းစာပွင့်လာပါတယ်။1983ခုနှစ်မှာတော့စာရေးဆရာ Ian Fleming ရဲ့ 007 The Show ဇာတ်ကောင်ဝတ္ထုကိုရုပ်ရှင်ပြန်ရိုက်တဲ့ James Bond ဇာတ်ကောင်မှာအတူတူဇက်ဆောင်နေရာကနေဝင်ရောက်တရုတ်ဆောင်ရတာပါ။ James Bond ရုပ်ရှင်တွေကနေ$22,000ဝင်ငွေရရပါတယ်။ဂျိမ်းစ်ဘွန်ကားတွေရိုက်ပြီးနောက်ပိုင်းမှာတော့သူဟာအမေရိကန်ပြည်သူစုကိုပြောင်းရွှေ့နေထိုင်ခဲ့ပြီးအလုပ်ကလည်းအနားယူခဲ့ပါတယ်။သူက Los Angeles, Switzerland နဲ့ပြည်သူနိုင်ငံတောင်ပိုင်းကနေနေမှာတလှည့်စီအေးစစ်စစ်အနားယူနေထိုင်ခဲ့ပါတယ်။1992ခုနှစ်မှာတော့သူကကုလသမဂ္ဂကလေးသင်ငယ်များရန်မငွေအဖွဲ့ UNICEF ရဲ့အထူးတန်တမန်ဖြစ်နေတာဝန်ယူခဲ့ပါတယ်။အခုမင်းသားကြီးရောဂျာမိုးကွယ်လွန်ချိန်မှာတော့2002ခုနှစ်မှာလက်ထပ်ယူခဲ့တဲ့သူ့ရဲ့စတုထမြောက်ဇနီးတဲ့ Christina Kiki တော့ structure ကျင်းပြပါရစေ။ဒီတစ်ပတ်ရောင်းတရားစီစဉ်ကို radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လည်ပေးနေပါရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေရှင်တော့ဒုံမြင့်တက်ကြမှာတင်းလာရေမနေ့တိုင်းမှာအစတင်ထုတ်လင်းတဲ့ view အပတ်စဉ်မဲဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါရဲ့။ view မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း youtube နဲ့ facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ကျော်ရှင်စရာနေ့ဒီနေ့ဖြစ်ကြပါလိမ့်မယ်။အောင်ရမအောင်ရ။အောင်ရမအောင်ရ။ Get it on the side and brown bread. Gonna take bread. Come to clean the damn. Oh, I'll get my face. Oh, no. The good taste. I can take the guy. Get it away. Oh, oh, get it away. ပညာလောကကတင်းကျပ်သူတို့သွားရတွေကိုမအေးသနာကျော်ကစီစီတင်ပြသွားတာပါရှင်။တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။အခုတစ်ပတ်အစီအစဉ်မှာတော့ New Myanmar Foundation အဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးကိုတင်မောင်ထွေးရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်က Susan Dryder Myanmar Foundation မှာအလုပ်လုပ်ပါတယ်။လက်ရှိကျွန်တော် American နိုင်ငံကျွန်တော်တို့ Washington DC မှာဆိုရင်ကျွန်တော် American Council for Young Political Leaders အဖွဲ့အစည်းမှာ Fellowships ကိုကျွန်တော် White Leaves Program နဲ့ကျွန်တော်ဆင်းနေပါတယ်။ဒီနေရာမှာကျွန်တော်ဒီယုံကြည်ရာကဏ္ဍမှာကျွန်တော်ပြောလို့ရှင်တာကအထူးသဖြင့်ကတော့ကျွန်တော်တို့ကျွန်တော်နဲ့အတူ Young Political Leader တွေ Young ကျွန်တော်တို့လူငယ်အပိုင်းဝိုင်းတွေကိုအဓိကထားပြီးပြောချင်ပါတယ်အတိဒီလိုမျိုးပြောရမှာ၃ချက်ကအဓိကထားပြီးပြောချင်ပါဖမားချက်ကပညာရေးပါကျွန်တော်တို့လူငယ်တွေမှာလိုအပ်နေတဲ့အကြောင်းအရာတစ်ခုကပညာရေးပါပဲဘာကြောင့်ပညာရေးကိုအဓိကထားပြောလဲဆိုတော့ကျွန်တော်တို့ပညာရေးတစ်ခုမရှိတဲ့ခါကျရင်အဖားအမန်ခွဲခြားမှုကအရင်နေပါတယ်ဒါကတော့ကျွန်တော်ပြောပြရမလိုပါဘူးပညာရေးနဲ့ဆက်လက်ပြီးပြောချင်တာကတော့ကျွန်တော်တို့အင်္ဂလိပ်စာကိုအဓိကလုပ်ဖြေချင်တာပါကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်ရင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီအတွက်ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်တို့အင်္ဂလိပ်စာကိုပတ်ထားပြီးတော့လုပ်ဆွေးခြင်းနဲ့ဒုတိယအကြောင်းအရာကတော့ကျွန်တော်ပါတီစပီရှင်လို့ခေါ်တဲ့ပူးပေါင်းပါဝင်မှုပါ။လူငယ်တွေအနေနဲ့အရင်ခေတ်တုန်းကလိုလက်ဖေးဆိုင်တစ်ခုထဲထိုင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အရက်ဒေသတစ်ခုလောက်ကိုကြည့်နေုံနဲ့မကတော့ဘဲနဲ့အဖွဲ့အစည်းအပိုင်းအဝိုင်းတွေနဲ့အတူတကွာအလုပ်လုပ်ရတဲ့ကာလတစ်ခုကိုရောက်လာပါပြီ။ဒါကြောင့်မလို့ကိုယ့်ရဲ့ပညာရေးရှာရင်ကိုယ့်အလုပ်ကံလုပ်ရင်ကိုယ့်ရဲ့အားလက်တဲ့အချိန်တွေမှာတန်ဖိုးရှိရှိနဲ့အသင်းအဖွဲ့တွေကိုဝင်ရောက်ပြီးတော့မိမိရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အခန်းကဏ္ဍတွေမှာတက်နိုင်သက်ဆန်းသမျှကျွန်တော်တို့စေတနာဝင်တဲ့အဖြစ်တော်၎င်းကျွန်တော်တို့အချိန်ကြားတစ်လောက်ကိုဝင်ရောက်လုပ်ကံဖို့အတွက်ကိုတိုက်တွန်းချင်ပါတယ်။နောက်ဆုံးချက်ကိုကျွန်တော်အဓိကထားပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူဝနေတဲ့အရာတစ်ခုကဒီမိုကရေစီစနစ်ကြတဲ့လူအဖွဲ့တစ်ခုကိုတည်ဆောက်ဖို့ကျွန်တော်တို့ဒီလိုတည်ဆောက်ဖို့အတွက်ကကျွန်တော်တို့ကတော့အဓိကမျှော်မှန်းတာကကျွန်တော်တို့ရဲ့လူငယ်တွေကိုပဲအဓိကထားပြီးတော့ပို့ပြီးတော့ညှော်နှင်းချက်တွေများပါတယ်နိုင်ငံတကာနိုင်ငံဒီမိုကရေစီနိုင်ငံကိုမြေတို့ပင်ပြောင်းသွားပါစေ လုံလောက်တဲ့ဒီမိုကရေစီနိုင်ငံသားတွေမရှိဘဲနဲ့ဒီမိုကရေစီစနစ်ကခိုင်မြဲမှာမဟုတ်ပါဘူးခုလိုမျိုးဖြစ်နေတဲ့ကျွန်တော်တို့ဘာသာရေးတွေမှာနိုင်ငံရေးတွေစီးပွားရေးတွေမှာတိုးတက်မှုတွေမှာကောကျွန်တော်တို့စိတ်ယုံမှုတွေအကုန်လုံးပါကဒီမိုကရေစီစံနှုန်းကြည့်တဲ့နိုင်ငံသားတွေရဲ့ကိုယ်စားညံစွမ်းရှိတဲ့ပါဝင်မှုတွေကိုလူငယ်တွေမှာဒီမိုကရေစီစိတ်ဓာတ်ပြည့်စုံအောင်ပြည်သူ့နီတိတွေကျွန်တော်တို့ဒီမိုကရေစီစံနှုန်းတွေစံနှုန်းတွေကိုလည်းလေးစားလိုက်နိုင်ရင်ပညာရေးစီးပွားရေးနိုင်ငံရေးတွေမှာပူပေါင်းပါဝင်ရင်အဲ့ဒီလိုမျိုးပူပေါင်းပါဝင်နိုင်မှုအတွက်ကိုအတွေ့အကြုံနဲ့ပညာရေးတွေကိုအစဉ်အဆက်ကြိုးစားရင်းနဲ့ခင်ဗျားဖွံ့ဖြိုးတဲ့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့အညီသွားရောက်နိုင်မှာမဲလို့ယုံကြည်ရင်းနဲ့ဆုတောင်းလိုက်ပါတယ်ကျေးဇူးတင်ပါတယ
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေအီးမေးလ်လိပ်ထား burmese@voanews.comburmese@voanews.com ကိုစာယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်ပေးပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်လိုက်တာပါရှင် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်နာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်ကျမတို့ရဲ့ website လို့ဆိုတာကတော့ burmese.voanews.com ဖြစ်ပါတယ်။ video VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို video ကနေနေ့စဉ်ပုံမှန်ထုတ်လင်းပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမင်းစာအင်္ဂလိပ်စာနဲ့အမချေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါလိမ့်ရှင်။ VOA ကနေခုထုတ်လင်းပေးခဲ့တဲ့တနအီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီထိလိုင်းတိုမီတာ30နဲ့50ဒေတိုကနေပြန်ပြီးတော့ထုတ်လင်းပေးပါအောင်ပါ။အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမှခင်ရှူတွေကပြောပြပေးပါအောင်။အမေရိကန်သမ္မတအင်ဂျူရောအစပ်ပြီးပုဂ္ဂိုလ်လက်ထက်သမ္မတထရမ့်ရဲ့သမ္မတလည်းဖြစ်တဲ့ဂျူရဲကူရှနာဟာဒီပြီးခဲ့တဲ့ဇန်နဝါရီလတဲ့ထရမ့်သမ္မတအဖြစ်တရားဝင်တာဝန်ကြီးမထမ်းဆောင်ရင်သတင်းပတ်တွေအလိုလုံးကရုရှားဆွေရအရာရှိတွေနဲ့လူမသိအောင်ဆက်သွယ်စကားပြောဖို့ကြိုးစားခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြနေကြတာနဲ့ပတ်သက်ပြီးတော့ဒမ်မတ်ထရမ့်ကမစ္စတာကူစနာဘက်ကနေကောက်ွယ်ပြောဆိုလိုက်ပါတယ်။ကူစနာဟာတိုင်းပြည်အတွက်အကောင်းဆုံးတာဝန်ထမ်းဆောင်နေသူတစ်ယောက်ဖြစ်တယ်လို့ဒမ်မတ်ထရမ့်ကဒီတနင်္လာနေ့ညနေခင်းနယူးယောက်တိုင်းသတင်းစာကိုပြောခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲသမရရဲ့လက်ထောက်တွေနဲ့ရုရှားဆွေရကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကြောင့်အေဒီရောမှာပဋိပင်းငင်းအခြေအနေတွေဖြစ်ပေါ်နေတဲ့အပေါ်သတင်းမီဒီယာရဲ့ရည်သားချက်တွေကိုလည်းဒမ်မတ်ထရမ့်ကထုတ်နဲ့တိုက်ခိုက်လိုက်ပါတယ်ရှင်။ပြတဲ့သမရတဲ့အီမန်နျူရယ်မက်ခရိုဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဒီနေ့တနင်္လာနေ့မှာပြေဆုံးပါတယ်။ခေါင်းဆောင်ဦးပထမဆုံးအချိန်မြန်မာချင်းဆိုင်ပြေဆုံးကြတဲ့ဒီပြေဆုံးမှုအတွင်းမှာတော့လာတဲ့၄နှစ်ကြာကာလအတွက်နိုင်ငံဆက်ဆံရေးဘယ်လိုဆက်လက်တည်ဆောက်သွားကြမလဲဆိုတာတွေကိုဆွေးနွေးပုံရပါတယ်။ Facility သမ္မတနဲ့တော့မှအခုတွေ့ဆုံနေကြတာဖြစ်ပြီးတော့ Syria နဲ့ Ukraine ပြည်ပကအရေးကိစ္စတွေကိုသူ့အနေနဲ့ဆွေးနွေးသွားမယ်ဆိုတာကိုပြတဲ့သမ္မတကဆွေးနွေးပွဲမတိုင်ခင်မှာပြောထားပါတယ်။အခုစနေပဲဖြစ်တဲ့အခါကျရင်ခေါင်းဆောင်တို့ပူရတဲ့တင်းစာရှင်တွေပွဲကျင်းပလိမ့်မယ်လို့လည်းပြောလို့ရပါတယ်ရှင်။ဗြိတိသျှမန်ချက်စတာမြို့မှာပြည်ရဲ့တင်းပတ်ကကျင်းပခဲ့တဲ့ဂီတဖျော်ယူပွဲတစ်ခုကိုပုံဖောက်ခွဲတိုက်ခတ်မှုနဲ့ဆက်ဆက်ပြီးတော့အသက်23နှစ်အရွယ်မျိုးသားတူကိုဒီကနေ့တင်းစာနေမှာဖမ်းဆီးလိုက်တဲ့အကြောင်းကိုရတဲ့ဖက်ကပြောပါတယ်။ဒါကြောင့်ဗြိတိမှာဖမ်းဆီးထားသူယူတက်ဟာအခုဆိုရင်14ရရှိသွားပါပြီ။ဂွေတာမန်ချက်စတာရတဲ့ဖွဲ့ရဲ့ကြေညာချက်မှာတော့ဒီကနေ့ဖမ်းဆီးမှုကိုရှိုဟန်ပိုင်စီအရက်မှာလုတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီလူကိုတော့အကြက်တဝါရဆွဲတိုက်ချက်ဤဥပဒေကိုချိုးဖောက်တဲ့ဆွေရတန်မြာနဲ့ဖမ်းဆီးထားတယ်လို့ဆိုပါရရှင်။မြောက်ကိုရီးယားဆွေရဟာတာတိုပြစ်ပတ်ထိန်ဒုံးကျင်နောက်အစဉ်ကိုဒီနေ့တနင်္လာနေ့အစောပိုင်းလောကထပ်မံပြစ်လို့ဆက်သက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ယူနိုက်တက်တွေကိုဆွလို့ G7 ဆက်မှုရာကြီးနိုင်ငံတွေကတောင်းဆိုလိုက်ပြီးရပ်တိုက်စာမှာပဲအခုလိုဆက်သက်ပြစ်လို့တိုက်ကြပါဒီဆက်သက်မှုကိုတော့မြောက်ကိုရီးယားရှိတဲ့ကံယူတဲ့ဝန်ဆန်းမျိုးအနီးမှာလုတ်ခဲ့တာဖြစ်တယ်လို့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ကုတ်ကွေးဌာနကပြောပါတယ်ရှင်။ဒီကနေ့ဟောဆိုရင်တော့အမေရိကန်ပြည်ထောင်စုမှာကြာဆုံးသွားတဲ့စစ်တီတွေကိုကွန်ပျူတာမမ်မိုရီရဲ့ဂျင်းအောင်မိခွေနေဖြစ်ပါတယ်။တိုင်းပြည်အတွက်အသက်ဆုံးတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်တီအမျိုးသားမျိုးသမီးတွေကိုအောက်မေ့သတိရတဲ့နေ့ဖြစ်တယ်လို့ဒီစစ်တီတွေရဲ့မိသားစုတွေအမေရိကန်ပြည်ထောင်စုကြီးကိုဖျားသိမ်းဆောက်ရှောက်ပါကောက်ချီပေးပါလို့ဆုတောင်းတဲ့အကြောင်းဆက်ရတော့ဒေါ်နယ်ထရမ့်ကသူ့ရဲ့ထူးခြားဆန္ဒနာမှာရေးသားခဲ့ပါတယ် ။တရင်ချင်းချက်ကမှခင်ပြည်တွေကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကအမှတ်စုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Quiet Zone ဖြစ်ပါတယ်။ Bio American အစမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းတူမီတာ30 40 48 50နဲ့လိုင်းနာမီတာပြ90ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။သက်သာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဆက်မရှင်လမ်းပါစေရှင်။ Bio ကိုအားပေးနာခြင်းနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီမှာမင်္ဂလာပါ။
This program has come to you from the Voice of America, Washington.